Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်2020ပြည့်နှစ်ဇန်နဝါရီလ4ရက်82နှစ်မြောက်မြန်မာလွတ်လပ်ရေးနေ့စနေမနက်ခင်း VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ line meter 32.40.48 တို့အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေညီနားဆင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါ။ခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါခင်ဗျာ။ရင်းတွေကိုကိုချောချောသိတဲ့အတူကျွန်တော်ရေမထွန်ပြင်ညာသွားမှာပါ။အမေရိကန်စစ်တပ်ဟာသူ့ရဲ့ညှဉ်းပန်းချက်အောင်မှာအမှားယွင်ကင်းပြီးတိကျတဲ့တိုက်ခတ်မှုတစ်ခုနဲ့ကမ္ဘာနံပါတ်1အကြမ်းဖက်သမားကတ်ဆန်ဆော်လမန်နီကိုတုတ်တင်ခဲ့တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောပါရယ်။အီရန်ထိပ်တန်းတမူကတ်ဆန်ဆော်လမန်နီကိုအမေရိကန်ကတုတ်တင်လိုက်ပြီးတဲ့နောက်ရှေ့လက်ပိုင်းဒေသတွေကအမေရိကန်ရဲ့သက်ဆိုင်တာတွေကိုအီရန်ကလက်တုံ့ပြန်လာနိုင်ခြေရှိတဲ့အပြင်ပိုပြီးကြီးမားတဲ့ပေဒီပကတစ်ခုအစင်တီရောက်ရှိသွားနိုင်ခြေပေါ်ကမ္ဘာအကောင်ဆောင်တွေကဆွေးနွေးကြပါရယ်။ဒီသတင်းနဲ့အတူတခြားနောက်ဆုံးရသတင်းတွေကိုနားဆင်ကြပါပါခင်ဗျ။
အခုမြန်မာပြည်ဆက်ပြီးနားဆင်ရမယ့်သတင်းလွှာလေးတွေမှာအီရတ်မှာအမေရိကန်တွေတိုက်ခိုက်မှုတွင်အီရန်ထိပ်တန်းတပ်မှုတဦးကြဆုံးတဲ့ပေါ်မှာမတူညီတဲ့တုံ့ပြန်မှုမျိုးမျိုးနဲ့အီရန်ဘက်ကလက်တုံ့ပြန်မယ်ဆိုတဲ့ကြေညာမှုအိန္ဒိယမှာတော့စံတာပြလက်မရှိတဲ့အမျိုးသမီးတွေတပိတ်စခန်းဖွင့်ပြီးတော့နိုင်ငံသားဖြစ်မှုဥပဒေသစ်စံတာပြနေတာ16ရက်ရှိလာပြီဆိုတဲ့အကြောင်းနဲ့အတူဒီနေ့ကြာရောက်တဲ့မြန်မာလွတ်လပ်ရေးနေ့မှာတော့
ကျွန်တော်တကယ်စဉ်းစားနေတာဗမာပြည်လွတ်လပ်ရေးယူခဲ့တာများဆောသလားလို့ထင်မိနေတယ်လေလွတ်လပ်ရေးရဲ့အရသာဆိုတာကအခုချိန်မှာပြန်စဉ်းစားကြည့်ရင်တော့ဘဝမောင်းတဲ့တိုင်းရင်းသားတွေကငါတို့
အမေရိကန်ကယ်လီဖိုးနီးယားပြည်နယ်ကရှမ်းစာပေယဉ်ကျေးမှုတင်ဥက္ကဋ္ဌရဲ့သုံးသက်ချက်နဲ့တူနားဆင်နိုင်ပါတယ်။အဲဒီနောက်ကမ္ဘာသတင်းတွေကမြန်မာပြည်ကြောင်းကောက်နှုတ်ချက်တွေလည်းနားဆင်ရမှာပါ။အခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုရဲမင်းထွန်းနဲ့ကိုကျော်ကျော်သိန်းတို့ပြောပြပါမယ်ရှင
်။အမေရိကန်စစ်တပ်ဟာသူ့ရဲ့ညှဉ်းပန်းချက်အောက်မှာအမှားယွင်ကင်းပြီးတိကျတဲ့တိုက်ခတ်မှုတစ်ခုနဲ့ကမ္ဘာနံပါတ်1အကြမ်းဖက်သမားကတ်ဆန်ဆော်လမန်နီကိုတုတ်တင်ခဲ့တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတောက်ကြနေကပြောပါရယ်။အီရန်ဒေါ်လာရေးအဆောင်တပ်ဖွဲ့တမူဗိုလ်ချုပ်ဆော်လမန်နီကိုသတ်မှတ်ပြစ်မှတ်ထားပြီးဘက်ဒတ်မြို့အနားမှာတိုက်ခတ်ခဲ့တယ်လို့အမေရိကန်ကာကွယ်ဝန်ကြီးဌာနကတာဝန်ရှိသူတွေအတိအပြုပြောကြားပြီးသမ္မတထရမ့်ကဒီတိုက်ခတ်မှုအကြောင်းအခုလိုပထမဆုံးအကြိမ်လူသိရှင်ကြားပြောဆိုခဲ့ရပါ။သမ္မတထရမ့်မှာဆော်လမန်နီဟာအမေရိကန်သမ္မတတွေနဲ့စစ်ဘက်ဆိုင်ရာပုဂ္ဂိုလ်တွေကိုတိုက်ခိုက်ဖို့စီစဉ်ဆောင်ရွက်နေချိန်မှာအခုလိုတုတ်တင်ခံရရတာဖြစ်ကြောင်းနဲ့စစ်ဖြစ်မလာဖို့တုတ်တင်တာလို့အခုလိုပြောပါရယ
် We took action last night to stop a war. We did not take action to start a war. I have deep respect for the Iranian people. They are a remarkable people with an incredible heritage and unlimited potential.
မင်းညာကကျွန်တော်တို့စစ်ပွဲတစ်ခုဖြစ်မလာအောင်တားဆီးဖို့အရေးယူဆောင်ရွက်ခဲ့ရပါတယ်။ကျွန်တော်တို့စစ်ပွဲဆောက်ဖို့လုပ်ခဲ့တာမဟုတ်ပါဘူး။ကျွန်တော်ဟာအီရန်ပြည်သူတွေကိုတိတ်ကိုလေးစားပါတယ်။အီရန်ပြည်သူတွေဟာထူးခြားအဟောပွဲကောင်းပြီးမယုံနိုင်စရာညှဉ်းပန်းမှုတမိုင်းအမှုနှစ်တည်းရှိသလိုသူတို့ရဲ့အလားအလာဟာလည်းအကန့်အသတ်မဲ့ရှိနေတာပါ။အီရန်အစိုးရကိုပြောင်းလဲပစ်ဖို့ကျွန်တော်တို့မကြိုးစားပါဘူး။ဒါပေမဲ့အီရန်ကဂျာခန်အုပ်စုတွေနဲ့ဒေသတွေမှာအင်ဒီဂျင်းနိုင်ငံတွေကိုမတီးမငြိမ်ဖြစ်အောင်လုပ်နေတာတွေအပါအဝင်အီရန်အစိုးရရဲ့ရန်လုံမှုတွေကိုရပ်တန့်ပြရပါမယ်။ချက်ချင်းရပ်တန့်ပြရပါမယ်လို့သမ္မတထရမ့်ကပြောပါတယ်။ဆက်လက်ပြီးသမ္မတထရမ့်ကအခုအခါအကြမ်းဖက်အကြောက်တရားအစိုးမမှုကြီးပြီးဆုံးသွားတာကြောင့်ကမ္ဘာကြီးအတွက်စိတ်သက်သာရာရစရာဖြစ်ကြောင်းအခုစစ်စီရေးကိုလှုပ်တင်တာကြပြီဆိုတာကိုသူမကြားခဏပြောခဲ့ကြောင်းအခုတိုက်ခိုက်မှုအပေါ်ကလဲစားချေဖို့တုံ့ပြန်လာနိုင်ခြေရှိတဲ့ပြစ်မှတ်တွေကိုသူ့အနေနဲ့ခွဲခြားသတ်မှတ်ထားရှိပြီးဖြစ်တယ်လို့ပြန်လည်တုံ့ပြန်ဖို့အသိရှိတယ်တဲ့လည်းပြောပါတယ်ဒီတော့ဒီမှာပဲအမေရိကန်လေကြောင်းကြီးတပ်မအမှတ်82လောက်ခန့်လက်တပြတ်တုံ့ပြန်ရေးတပ်ကတပ်ဖွဲ့ဝင်850ဝန်းကျင်ဟာကွဝိတ်နိုင်ငံမှာရှိတဲ့ဆလာမီလီတပ်စခန်းကိုတောက်ကြနေကြရောက်ရှိသွားပါပြီ။နောက်ထပ်တပ်ဖွဲ့ဝင် 3,000 ဟာလည်းအဲ့ဒီလီတပ်စခန်းကိုသွားနေကြပြီလို့အမေရိကန်ကာကွယ်ရေးဝန်ကြီးတာဝန်ရှိသူတွေကပြောပါတယ်။လောလောဆယ်အမေရိကန်တပ်ဖွဲ့ဝင် 9,000 ကျော်အီရတ်မှာတပ်ဆွဲထားတယ်လို့တခြားတပ်ဖွဲ့ဝင် 9,500 ဟာလည်းအရှိလေပိုင်းဒေသမှာရှိနေပါတယ်။အဲ့ဒီတပ်ဖွဲ့တွေကအီရန်ရဲ့ပြစ်မှတ်ဖြစ်လာနိုင်ပါတယ်။တင်မာမှုမြင့်တက်နေတာကြောင့်ဘက်ဒတ်မှာရှိတဲ့အမေရိကန်တိုင်ဝန်ကတော့အမေရိကန်နိုင်ငံသားတွေအီရတ်ကနေချက်ချင်းထွက်ခွာသွားဖို့တောက်ကြနေကညွှန်ကြားထားပါတယ်ခင်ဗျ။အ
ီရန်ထိပ်တန်းတပ်မှုကတ်ဆင်ဆိုလီမန်နီကိုအမေရိကန်ကတုတ်တင်လိုက်ပြီးတဲ့နောက်ရှေ့လက်ဘက်ဒေသတွင်ကအမေရိကန်နဲ့သက်ဆိုင်တာတွေကိုအီရန်ကလက်တုံ့ပြန်လာနိုင်ခြင်းအပြင်ပိုးပြီးကြီးမားတဲ့ပဋိပက္ခတစ်ခုအဆင့်ထိရောက်သွားနိုင်ခြင်းပေါ်ကမ္ဘာကောင်းဆောင်တွေစိုးရိမ်နေကြပါတယ်။နောက်ထပ်ပင်လယ်ကွေ့စစ်ပွဲတစ်ခုကိုကမ္ဘာကြီးအနေနဲ့ရင်ဆိုင်နိုင်မှာမဟုတ်ဘူးလို့ကုလသမဂ္ဂဒွေမှုချုပ်အန်တိုနီယိုဂူတရက်စ်ကတောက်ကြံနေထုတ်ပြန်တဲ့ခုမှသတိပေးထားပြီးကမ္ဘာကောင်းဆောင်လေးအနေနဲ့အမြင့်မားဆုံးထိမ့်သိမ်းလို့ဆောင်ကြဖို့တောင်းဆိုပါရယ် ဒီလိုဆိုရင်ချက်မျိုးကိုပြင်သစ်ရုရှားတရုတ်နဲ့ပြည်တိုင်တို့အပါအဝင်ကုလသမဂ္ဂလူမျိုးရေးကောင်စီအမြဲတမ်းဖော်ဝင်နိုင်ငံတွေကလည်းထုတ်ပြောကြပါတယ်။ပိုပြီးအန်ဒရယ်များတဲ့ကဘာတစ်ခုမှာကျွန်တော်တို့နိုးထနေရပါပြီလို့ပြင်သစ်နိုင်ငံခြားရေးဌာနဒုတိယဝန်ကြီးအမ်မလီဒိုမွန်ရှလင်က RTL ရေဒီယိုသတင်းဌာနကိုပြောပါတယ်။ဆိုလီမန်ကိုတုတ်တင်လိုက်တာဟာအရှိလေပိုင်းဒေတာငင်းကြီးနဲ့တည်ငင်ရေးကိုအန်ဒရယ်ဖြစ်စေတဲ့အစဉ်ချင်းမဲ့လုပ်ရဖြစ်တယ်ဆိုပြီးရုရှားနိုင်ငံခြားရေးဌာနကပြစ်တင်ရှုတ်ချပါတယ်။တဘောတော့ကွဲပြောင်းမှုတွေကိုဆွေးနွေးညှိနှိုင်းပြီးဖြေရှင်းသင့်တယ်လို့ဒီကွန်မတီပါတီဘဟုကော်မတီနိုင်ငံရေးဘျူရိုအဖွဲ့ဝင်တဦးဖြစ်သူရန်ကြီးကြီးကအမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပေယိုတောက်ချာနေကတယ်လီဖုန်းဆက်စကားပြောချိန်တွင်ပြောဆိုပါရယ်အရှေ့လက်ပိုင်းဒေသရဲ့လက်ရှိအခြေအနေပေါ်တရုတ်နိုင်ငံအနေနဲ့အထူးစိုးရိမ်နေလို့လည်းရန်ကြီးကြီးကပြောပါရယ်ဒီနိုင်ငံသားဝန်ကြီးဒိုမီနစ်ရော့ဘ်ကတော့ကာဆမ်ဆိုလီမန်နီဦးဆောင်တဲ့အီရန်ကုတ်စ်တပ်ဖွဲ့ရဲ့အန်ဒရယ်ပေါ်မိမိတို့အမြဲသတိပြုမိပါကြောင်းနဲ့သူတည်ဆုံသွားပြီးတဲ့နောက်တက်ဆိုင်သူအားလုံးတင်းမာမှုအရှင်လျှော့ချကြဖို့တိုက်တွန်းပြီးနောက်ထပ်ပြစ်ပခဖြစ်လာတာမျိုးဟာဘယ်သူအတွက်မှအကျိုးမရှိဘူးလို့ပြောပါတယ်။ဆိုလီမန်နီကိုအမေရိကန်ကတုတ်တင်လိုက်ပြီးတဲ့နောက်ကမ္ဘာရေနံစင်းလုံးတက်သွားပြီးဒီဖြစ်ရပ်ဟာအီရန်နဲ့အမေရိကန်ကြားတင်းမာမှုမှာတိတာထင်ရှားတဲ့အပြောင်းအလဲတစ်ခုဖြစ်သွားစေမယ်လို့လေ့လာသူတွေကသုံးသပ်ကြပါတယ်
။အီရန်ဘာသာရေးအုပ်ချုပ်ရေးအယာတိုလာအလီခါမေနီယာအမေရိကန်ရဲ့တိုက်ခိုက်မှုကြောင့်အီရန်နိုင်ငံမှာတည်ဆုံခဲ့သူအီရန်တော်လှန်ရေးအစောင့်တပ်ဖွဲ့တပ်မှုဘူဂျုခတ်ဆမ်ဆလမန်နီရဲ့အင်အင်းကိုတွားရောက်ပြီးမိသားစုဝင်တွေကိုနှစ်သိမ့်စကားပြောကြားခဲ့ပါတယ်။အီရန်တော်လှန်ရေးအစောင့်တပ်ဖွဲ့ရဲ့နိုင်ငံရေးချားဆိုင်ရာတပ်ဖွဲ့ Kurds တပ်ဖွဲ့ရဲ့အကြီးအကဲအသက်62နှစ်အရွယ်ဘူဂျုဆလမန်နီဟာအယာတိုလာအလီခါမေနီပြည်ရင်အီရန်မှာဒုတိယအာဏာအကြီးဆုံးပုဂ္ဂိုလ်အဖြစ်သတ်မှတ်ခံထားရသူပါ။Kurds တပ်ဖွဲ့တွေကို1998ခုနှစ်မှာသူစတင်တာဝန်ယူခဲ့ပြီးနောက်ပိုင်းလေဗနွန်က Hezbollah တပ်ဖွဲ့၊ Syria အစိုးရနဲ့ Iraq က Shia တပ်ဖွဲ့တွေနဲ့ Iran နိုင်ငံအကြားနှိစက်အောင်ဆောင်ရွက်ခဲ့သူဖြစ်ပါတယ်။ Iran ပဒိုင်အုပ်ချုပ်ကော်မတီက Soleimani ကိုတပ်ဖြတ်ခဲ့တဲ့ရာဇဝတ်သားတွေအတွက်ပြင်းထန်တဲ့လက်တုံ့ပြန်မှုတွေကစောင့်ကြိုနေတယ်လို့သတိပေးထားပါတယ်။တည်ဆုံသွားသူ Soleimani နေရာမှာ Kurds တပ်ဖွဲ့တွေကိုအစားထိုးတာဝန်ယူဖို့ Soleimani ရဲ့လက်ထောက်ဗိုလ်မှူးချုပ် Ismail Ghani ကိုသူကတာဝန်ပေးအပ်ခဲ့ပါတယ်ခင်ဗျာ။
သမရဒေါ်နယ်ထရမ့်ကိုတရားစစ်ဆိုထားတဲ့ပေါ်တရားစစ်ဆေးမှုဘယ်လိုဆက်လုပ်မလဲဆိုတာနဲ့ပတ်သက်ပြီးအမေရိကန်တက်လွတ်တော်မှာတောက်ကြနေကအထိတိတိကျကျအပြင်းမထွက်နိုင်ပြီပဲဖြစ်နေပါတယ်။အင်ဂျီရိုတာဝန်ရှိသူတွေကိုတက်တည်လာထွက်ဆိုခိုင်းမလားဆိုတာအထက်လွတ်တော်ပြင်ပါတီနှစ်ယောက်ကခေါင်းဆောင်တွေကြားသဘောတူညီချက်မရနိုင်ပြီပဲဖြစ်နေတာပါ။ရှင်မတော်တော်မှုစုအခြေအနေကိုကြော်လွန်နိုင်ဖို့အတွက်အကူအညီလှုံ့ဆော်ပေးဖို့လူနည်းစုဒီမိုကရက်ခေါင်းဆောင်ချက်ရှူမာကရီပပ်လီကန်တက်လွတ်တော်အမတ်တချို့ကိုပန်းချထားပါတယ်။ဘလို့ပဲဖြစ်ဖြစ်သမရအပေါ်တရားစွဲဆိုချက်တွေကိုမရသေးပဲနဲ့တော့တရားစစ်ဆေးမှုကိုစနိုင်မှာမဟုတ်ဘူးလို့အထက်လွှတ်တော် Republican လူများစုခေါင်းဆောင် Mitch McConnell ကပြောပါတယ်။အောက်လွှတ်တော်မှာဆုံးဖြတ်ထားတဲ့စွဲချက်တွေကိုအောက်လွှတ်တော်ဥက္ကဋ္ဌ Nancy Pelosi ကအထက်လွှတ်တော်ကိုမပို့သေးတာပါ။အောက်လွှတ်တော်ကနေစွဲချက်တွေကိုရပြီဆိုရင်တရားစစ်ဆေးတာကိုစတင်နိုင်မှာဖြစ်ပြီးတက်တည်တွေနဲ့ပတ်သက်လို့အငင်းပွားနေတာကိုတရားစစ်ဆေးနေရင်ဖြေရှင်းသွားနိုင်တယ်လို့ Mr. McConnell ကတောက်ကြနေမှာပြောပါတယ်။ဒါဟာလွန်ခဲ့တဲ့နှစ်20ကသမ္မတဘီလ်ကလင်တန်ကိုတရားစစ်ဆေးချိန်ကလုပ်ခဲ့တဲ့နီလန်တိုင်းလိုက်နာတာဖြစ်တယ်လို့လည်းမစ္စတာမကွန်းနွယ်ကပြောပါတယ်။မစ္စတာရှူမာကတော့လူများစုခေါင်းဆောင်ဟာတရားခွင်အဖွဲ့မှာပြောဆိုတာတွေပြီးတော့မှတက်တည်တွေကိစ္စကိုစဉ်းစားဖို့စောင့်ဆိုင်ပြီးထောင်ချောက်ဆင်ဖို့စူးစမ်းနေတယ်လို့ပြောပါတယ
်။ VOA American တာမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုက်တိုမီတာ32 kHz 933လိုက်တိုမီတာ40 kHz 983ညလိုက်တိုမီတာ48 kHz 6153ညနဲ့ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ပြည်ဝင်မြန်မာပိုင်းအစီအစဉ်ရဲ့စနေနေ့မနေ့ခင်သတင်းတွေကိုနားဆင်နေကြရတာဖြစ်ပါတယ်ဒီကနေ့ဟာမြန်မာနိုင်ငံရဲ့82ကြိမ်မြောက်လွတ်လပ်ရေးနေ့ဖြစ်ပါတယ်။1948ခုနှစ်မှာအင်္ဂလိပ်ကိုလိုနီတယောက်ကနေဒိုင်းပြည်လုံးလွတ်လပ်ရေးရခဲ့တဲ့အထိမ်းအမှတ်ဖြစ်နှစ်စဉ်ဇန်နဝါရီလ4ရက်နေ့မှာလွတ်လပ်ရေးနေ့ကိုအထိမ်းအမှတ်ဖြစ်ဆင်နွှဲခဲ့ကြတာပါ။ဒီကနေ့မနေ့9နာရီမှာနေပြည်တော်မြို့တော်ခမ်းမရှိရင်းမြစ်မှာနိုင်ငံတော်အလံအလေးပြုပွဲအခမ်းအနားကျင်းပဖို့ရှိပြီးအဲ့ဒီအခမ်းအနားကိုရုပ်သံလိုက်အသီးသီးကနေတိုက်ရိုက်လှုပ်ထုတ်လွှင့်မယ်လို့အစိုးရပိုင်းသတင်းစာတွေမှာဖော်ပြထားပါတယ်။မြန်မာဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အစိုးရတက်လာပြီးနောက်ပိုင်းဒါဟာ၅ချိန်မြောက်လွတ်လပ်ရေးနေ့အခမ်းအနားလည်းဖြစ်ပါတယ်။ဒီကနေ့မှာပဲလွတ်လပ်ရေးဖခင်ကြီးဘိုးကျောင်းဆန်းရဲ့ရုပ်ပုံပါချက်1000တန်ငွေစက္ကူတွေကိုစတင်ထုတ်ဝေမှာဖြစ်ပါတယ်။ဘိုးကျောင်းဆန်းပုံပါငွေစက္ကူတွေကိုမြန်မာဆိုရှယ်လမ်းစပါတီခက်က1985ခုနှစ်မှာတစ်ကြိမ်1989ခုနှစ်ကမှတစ်ကြိမ်နှစ်ကြိမ်ဖြတ်သိမ်းခဲ့ပြီးတဲ့နောက်နှစ်ပေါင်း20ကျော်ကြာပြီးတဲ့နောက်မှာအခုလိုဘိုးကျောင်းပုံပါငွေစက္ကူအစ်စ်တစ်မျိုးကိုပြန်ပြီးထုတ်ဝေတာဖြစ်ပါတယ်။လွတ်လပ်ရေးနေ့အခါသမယမှာမြန်မာနိုင်ငံအတွက်မျှော်လင့်ခြင်းနဲ့ဆန္ဒပြုထားတာတွေကိုသတင်းတွေအပြည့်မှာထုတ်လွှင့်မှုရှိပါတယ်ခင်ဗျ။
မြောက်ကိုရီးယားပေါ်နိုင်ငံတကာကချမှတ်ထားတဲ့ဒဏ်ထအရေးယူမှုတွေလျော့ပါတက်တာစေဖို့ရည်ရွယ်ပြီးကုလသမဂ္ဂလူမျိုးရေးကောင်စီမှတရုတ်ရုရှားပူးတွဲတင်သွင်းတဲ့ဆုံးဖြတ်ချက်မူကြမ်းဟာမှန်ကန်တဲ့လမ်းကြောင်းမှာအချိန်ခါနဲ့ကိုက်ညီတဲ့လိုရတစ်ခုဖြစ်တယ်လို့ကုလသမဂ္ဂဆိုင်ရာတရုတ်တမ္မတ်ကြီးဂျန်ဂျွန်းကတောက်ကြနေမှာပြောပါတယ်နျူကလ িয়ার နဲ့တာဝန်ပြစ်ဒုံးကြီးဆက်သက်တာတွေကိုရထားခဲ့ပေမဲ့ဒဏ်ထအရေးယူမှုတွေဆက်ရှိနေသေးတဲ့ပေါ်မကြင်မနက်ဖြစ်နေတဲ့မြောက်ကိုရီးယားကအဲ့ဒီဆန္ဒမှုတွေရထားတာကိုဆက်လိုက်နာဖို့လိုတယ်လို့မထင်တော့တဲ့အကြောင်းကြေညာပြီးရပ်ပိုင်းပြုတွင်မှာပဲတရုတ်တမ္မတ်ကြီးကအခုလိုပြောတာပါတရုတ်ရုရှားပူးတွဲတင်သွင်းတဲ့ဆုံးဖြတ်ချက်မူကြမ်းနဲ့ပတ်သက်ပြီးအရင်ကလုပ်ခဲ့တဲ့လူမျိုးရေးကောင်စီအစီအဝေးနှစ်ကြိမ်မှာတော့သဘောတူညီချက်မရခဲ့ကြပါဘူးဒါပေမဲ့သဘောတူညီချက်ပူးပြီးရလာအောင်လုပ်နိုင်မယ်လို့ပြောနေတဲ့အကြောင်းတမ္မတ်ကြီးကျန်းကပြောပါတယ်ဆုံးဖြတ်ချက်မူကြမ်းကိုမဲခွဲဆုံးဖြတ်ဖို့လူမျိုးရေးကောင်စီအစီအဝေးဘယ်တော့လုပ်မလဲဆိုတဲ့မေးခွန်းအပေါ်မှာတော့တမ္မတ်ကြီးကျန်းကဆက်ပြီးညှိနှိုင်းနေတယ်လို့ပဲပြောသွားပါတယ်လူမျိုးရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကိုဒီဇင်ဘာလ18ရက်နေ့ကဖြန့်ဝေထားတဲ့တရုတ်ရုရှားပူးတွဲတင်သွင်းတဲ့ဆုံးဖြတ်ချက်မူကြမ်းမှာ2018ခုနှစ်ကသဘောတူချမှတ်ထားတဲ့ဒဏ်ခတ်အရေးယူမှုအများအပြားကိုရုပ်သိမ်းဖို့ပါရှိပါတယ်။အဲဒီအထက်မှာမြောက်ကိုရီးယားထုတ်အဝတ်အထည်နဲ့ပင်လယ်ဇာထုတ်ကုန်တွေကိုပိတ်ပင်ထားတာရုပ်သိမ်းပေးဖို့လည်းပါဝင်ပါတယ်
။ဩစတြေးလျနိုင်ငံတော်မှာလောင်ကျွမ်းနေတဲ့တော်မီတွေကြောင့်နိုင်ငံသမိုင်းတစ်လျှောက်လူအများစုကိုရွှေ့ပြောင်းကယ်ထုတ်ရတဲ့အခြေအနေရောက်နေပါတယ်။မတန်တင်ဖူးသည်များအစိုးဆုံးတော်မီလောင်ကျွမ်းနေတာဟာပူပြင်းတဲ့ရာသီနဲ့လေပြင်းတိုက်နေတာကြောင့်ပုံပြီးဆူလာနေတာပါတော်မီ200ကျော်လောင်ကျွမ်းနေပြီးစနေနေ့မှာအနည်းငယ်ပူကြီးလာနိုင်တယ်ဆိုတဲ့သတိပေးချက်ကြောင့်လူအများအများကိုရွှေ့ပြောင်းကယ်ထုတ်ပေးနေပါတယ်လူတွေဘေးကင်းရာကိုထွက်သွားနေကြတာကြောင့်ရင်သွားလာတွေပိတ်ဆို့ကုန်ပြီးထွက်ပြေးတဲ့ရင်နန်းတွေကိုမိသက်တပ်ဖွဲ့ဝင်တွေကဥဆောင်လမ်းညွှန်ပေးနေပါတယ်တင်လက်ကမ်းခြေမှာပိတ်မိနေတဲ့လူရပေါင်းများစွာကိုလည်းရစ်တပ်သင်္ဘောတွေကကယ်ထုတ်ပေးနေရပါတယ်ခင်ဗျာ
အမေရိကန်တို့ကအီရတ်နိုင်ငံဘက်တလီစိတ်အလီမာလီ
စတင်မနက်ခင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုရံမင်းထွန်းနဲ့ကိုကျကျော်သိန်းတို့ပြောပြပေးသွားတာပါရှင်။အခုသတင်းဆောင်ပါတွေစက်တိုင်းနားဆင်ရပါမယ်။အီရတ်နိုင်ငံနဲ့မှာအမေရိကန်တွေတိုက်ခိုက်လို့အီရန်ထိတ်တန့်တက်မှုကြဆုံးရတာကြောင့်အမေရိကန်ကိုလက်စားချေတုံ့ပြန်မယ်လို့အီရန်ထိတ်တန့်ခေါင်းဆောင်တွေကြုံဝါနေပါတယ်။ဘက်ဂရက်မျိုးကအီရတ်နိုင်ငံသားအတော်များများကတော့ဒီသေဆုံးမှုသတင်းကြားတဲ့အခါမှာလမ်းပေါ်ထွက်ပြီးတော့အောင်ပွဲတစ်ဖွဲ့ကျင်းပနေကြတယ်ဆိုတဲ့အကြောင်းကိုမကြားခင်မှာနားဆင်ကြရပါမယ်ရှင်။ခုတော့ဒီအိန္ဒိယနိုင်ငံကအကြောင်းကိုအရင်ဆုံးပြောပြချင်ပါတယ်။အိန္ဒိယနိုင်ငံမှာနိုင်ငံသားဖြစ်ခွင့်ဆိုင်ရာဥပဒေသေးပြဋ္ဌာန်းလိုက်ပြီးတဲ့နောက်တမယိုးကြမဟုတ်တဲ့ကန့်ကွက်ဆန္ဒပြမှုတွေဖြစ်လာပါတယ်။နယူးဒေလီမြို့တော်အနီးမြို့တစ်မြို့ရဲ့အဓိကလမ်းမကြီးတစ်ခုမှာရာနဲ့ချီတဲ့အမျိုးသမီးတွေတပိတ်စခန်းဖွင့်ပြီးတော့ဆန္ဒပြနေကြတာပါ။ဒီဥပဒေသစ်မှာအာဖဂန်နစ္စတန်၊ပါကစ္စတန်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေမှာဘာသာရေးအရနှိမ့်ကွပ်ခံရတဲ့ဟိန္ဒူခရစ်စတန်တွေလိုဘာသာကြားတွေနိုင်ငံသားဖြစ်ခွင့်ရပေမဲ့မွတ်စလင်တွေတော့မပါပါဘူး။အခုလိုဘေးဖယ်ခံထားရတဲ့အမျိုးသမီးတွေလမ်းမပေါ်ထွက်စံထားပြတာဟာသတင်းသုံးပတ်နီးပါးရှိလာတဲ့နေရာကိုဒီ VOA သတင်းတောက်အင်ဂျင်နာပရှိရှာကိုယ်တိုင်သွားပြီးတော့သတင်းယူထားတာကိုဆက်ပြီးတော့ဓာတ်စင်ကြရအောင်ပါရှင်
အဖွားရွယ်တွေမိခင်ရွယ်တွေအိရှေမတွေဟာနိုင်ငံသားဖြစ်ခွေဥပဒေသစ်နဲ့ပတ်သက်လို့စိုးရိမ်တော့ကြတွေကြောင့်အိန္ဒိယနိုင်ငံရဲ့မွတ်စလင်အများစုရှိရာဒေလီခရိုင်တောင်ပိုင်းရှာဟီဘာရပ်ကွက်ကအဓိကလမ်းမကြီးကိုပိတ်ဆို့ပြီးစံထားပြနေကြတာပါဥပဒေသေးအရသူတို့ဟာအိန္ဒိယနိုင်ငံသားဖြစ်ကြောင်းတသက်အထောက်ထားတွေပြကြရမှာဖြစ်ပါတယ်စန္ဒပြသူတွေကိုဥဆောင်သူတယောက်ဖြစ်တဲ့ရစ်စဝါရာပါနိုကနယူးဒေလီမှာနေထိုင်တဲ့တန်းနဲ့ချီတဲ့ရွှေပြောင်းအခြေချနေထိုင်သူတွေကတယောက်ပ
ါ From Bihar
I am from Bihar where there are always floods
ကျမကအများနဲ့ရေကြီးတဲ့တန်းခံရတဲ့ဘီဟာပြည်နယ်ကလာတာပါကျမမှအိမ်လည်းမရှိနေရာလိပ်ဆာလည်းမရှိတော့ပါဘူးဒီတော့ဘယ်လိုလုပ်ပြီးတော့တသက်ပြလို့ရမလဲဒါကြောင့်ထောင်ထဲမသွားရအောင်လို့အခုလိုမျိုးလမ်းမော်ထွက်ပြီးတော့ဆန္ဒပြရတာပါရှင်
။ဒီမှာရောက်လာကြတဲ့အမျိုးသမီးအများစုဟာအခုမှပထမဆုံးအကြိမ်ဆန္ဒပြဖို့ကြတာပါ။အခုနိုင်ငံသားမှတ်ပုံတင်ဥပဒေသေးအရအိန္ဒိယနိုင်ငံသားဆိုတဲ့အခြေအနေကိုချင်းချောက်လာမှစိုးရိမ်စိတ်နဲ့အခုလိုလမ်းပေါ်ထွက်လာကြသူတွေဖြစ်ပါတယ်။ဝန်ကြီးချုပ်နရင်ဒရာမိုရီကတော့အိန္ဒိယနိုင်ငံသားမွတ်စလင်တွေဟာသူတို့ရဲ့နိုင်ငံသားဖြစ်တည်မှုဆုံးရှုံးစရာအကြောင်းဘာမှမရှိဘူးလို့ပြောပြီးစိုးရိမ်တယ်လို့ပြောနေတာကိုလက်မခံပါဘူး။ဒါပေမဲ့လို့အက်စရာဟာရှမီလို့အများစုကတော့မိုရီအစိုးရဟာဟိန္ဒူအမျိုးသားရေးဝါဒီစီမံချက်နဲ့တိုးပြီးတော့ဖိနှိမ်လာတာကြောင့်ဝန်ကြီးချုပ်မိုရီရဲ့ပြောစကားကိုမယုံကြည်ကြပါဘူး။
ကျမဟာဒီနောက်လာတဲ့အတိုင်းပြည်မှာမွေးလာတာကျမတို့ရဲ့အမျိုးဆက်80ဟာဒီမှာပဲမွေးဒီမှာပဲခေါင်းချခဲ့ကြတာအခုကျမှကျမတို့ကိုဘေးရောက်သွားအောင်လို့ဘာလို့တွန်းထုတ်နေကြလဲ
စန္ဒပြနေကြတာဟာနိုင်ငံသားဖြစ်မှုဆိုတဲ့ပြဿနာတစ်ခုတည်းမကပါဘူးခလေးလေးယောက်ရဲ့မိခင်ဆိုင်မာခန်းကပြီးခဲ့တဲ့လကမွတ်စလင်အများစုရှိတဲ့တက္ကသိုလ်တွေကစန္ဒပြမှုတွေမှာရဲတပ်ဖွဲ့ဝင်တွေရဲ့လှုပ်ရက်နဲ့ပတ်သက်လို့ဒေါသထွက်ပြီးဒီစန္ဒပြပွဲကိုပါဝင်လာတာပါဒီကိစ္စကိုတီးခံမနေကြဘူးကျမတို့ဆုံးဖြတ်ခဲ့ပါတယ်ဒီမှာမိခင်တွေအများကြီးပါသူတို့ရင်သွေးတွေကိုပြစ်မှတ်ထားခံရမှမကြည့်နိုင်တဲ့မိခင်တွေဒီမှာအများကြီးရောက်လာပါတယ်လို့သူကပြောသွားတာပါစန္ဒပြနေတာကိုရပ်ဖို့ဖိအားတွေရှိနေပေမဲ့အခုဆိုရင်လမ်းပေါ်မှာတပိတ်စခန်းဖွင့်နေတာ16ရက်ရှိနေပါပြီသူတို့ကတော့ဥပဒေအစ်ကိုပြန်မယုတ်သိမ်းမချင်းဆက်ပြီးကန့်ကွက်သွားမယ်လို့ပြောနေကြပါတယ်လူမြင့်ကွေးမှာတွေ့ရခဲ့တဲ့ဒါမှမဟုတ်သူတို့အတန်တွေကိုကြားရခဲ့တဲ့ဒေလီမျိုးနဲ့အဝေးတနေရာကစန္ဒပြနေကြတဲ့မွတ်စလင်မျိုးသမီးတွေကိုဒီဥပဒေတစ်ကိုခုခံတော်လှန်သူတွေအဖြစ်သတ်မှတ်ခံကြရမှာဖြစ်ပါရဲ့ရှင်။ဖီယိုရဲ့စနေမနက်ခင်းစီစဉ်တွေနားဆင်ရတာဖြစ်ပါရဲ့ရှင်။စောစောကဆက်ပိုင်းဆိုင်ရာချုပ်ယွင်းချက်ကြောင့်တန်ဖိုင်ရုတ်တရက်ထုံ့နှံ့မပေးနိုင်ကြတာကိုလည်းအနှံ့ညွတ်တောင်းမှန်ပါတယ်။အခုဆက်ပြီးတော့ဒီအီရန်နိုင်ငံထဲမှာအမေရိကန်တွေတိုက်ခိုက်လို့အီရန်ထိတ်တန့်တမှုကြဆွင်ရတာကြောင့်အမေရိကန်လက်စားချေတုံ့ပြန်မယ်လို့အီရန်ကကောင်းဆောင်တွေကြုံဝနေတဲ့အကြောင်းကိုလည်းပြောပြပေးပါမယ်ရှင်။ဘက်ကရက်မျိုးကအီရန်နိုင်ငံသားတော်များများကတော့ဒီသိဆုံးမှုသတင်းကြားတဲ့အခါမှာလမ်းတွေပေါ်ထွက်ပြီးတော့အောင်ပွဲတပွဲဆင်နွှဲကြပါတယ်။ဒီအကြောင်းကို VOA သတင်းတောက် Edward Uranian ကာရိုမျိုးကနေသတင်းပေးပို့ထားတာကိုကိုရဲမင်းထွန်းကပြောပြပေးပါမယ်ရှင်။
အမေရိကန်တို့ကအီရတ်နိုင်ငံဘက်ကရက်လေကျိပ်အနီးမှာလေကြောင်းကတိုက်ခတ်တာကြောင့်တည်ဆုံးခဲ့ရတဲ့အီရန်တော်လိုင်းအစုံတပ်ဖွဲ့တပ်မှုကြီးဘူဂျူဂျီကာဆန်ဆိုလမန်နီရဲ့မွေးရဇာတိမြို့ခါမန်မြို့မှာအီရန်ပြည်သူထောင်ပေါင်းများစွာတို့လက်နေပေါ်ထပ်ပြီးပူဆွေးမှုနဲ့သူတို့ရဲ့အမျက်ဒေါသကိုပြသခဲ့ကြပါတယ်။အီရန်ထိတ်တန့်ကောင်းဆောင်တွေကလည်းအမေရိကန်တို့ရဲ့တိုက်ခတ်မှုအပေါ်လက်တုံ့ပြန်ကလဲစားချင်မယ်ဆိုပြီးကြုံဝါပြောဆိုနေပါတယ်။အီရန်ဒေါ်လာရေးအစောင့်တပ်ဖွဲ့ရဲ့ပြောခွင့်ရရမဒန်ရှရီဖ်တယောက်ကတော့ရုပ်မြင်သံကြားအင်တာဗျူးမှာသတင်းတောက်ရဲ့အမေကိုမဖြေနိုင်ပဲမျက်ရည်မစဲနိုင်ဖြစ်နေတဲ့ကြားကအခုလိုပြောပါတယ်ဆ
ပါဖာစတာနင်ဂလာဗ်အစ္စလာမီအင်ဘူးစ်ဖတ်စလေဂျာဒီဒီရိုအဂါစခါဟတ်ယာ
အမေရိကန်နဲ့အစ္စရေးလိုတွေအခုလိုပျော်ရွှင်အောင်ပွဲခံနေရတိတ်ကြကြခံမှာမဟုတ်ပါဘူးသူတို့ရဲ့ဂျီနက်အားရမှုတွေဟာတိတ်မကြခင်မှာဝမ်းနည်းပူဆွေးမှုတွေဖြစ်ပြောင်းလဲသွားပါလိမ့်မယ်
သူလီတူအီဒန်ပါတာရေးကောင်းဆောင်အရာဒေါ်လာအလီအယ်ခမနာကြီးကလည်းခက်တန်းတန်းတုံ့ပြန်ကလစားချင်မယ်လို့ကြုံဝါလိုက်ပြီးသူအားထားရတဲ့လက်ထောက်တမှုတည်ဆုံရမှုအတွက်နိုင်ငံအတွင်းဝါနယ်ပူဆွေးပွဲလေးကိုတုံ့ရတာကွန်ပျူကျင်းပခဲ့ပါတယ်။သမရဟာဆန်ရူဟာနီကလည်းဘူဂျူဂျီဆလမန်နီကိုဆုံးရှုံးရမှုကအမေရိကန်နဲ့ထိတ်တိုက်ရင်ဆိုင်နေရတဲ့အီရန်ရဲ့စန္ဒကိုပိုပြီးအားတန်လာစေတယ်လို့ဆိုပါတယ်။ဘူဂျူဂျီဆလမန်နီရဲ့တရင်ကြရအဖြစ်မှာအီရတ်နိုင်ငံသားတွေကတော့ဘက်ဒက်လမ်းတွေပေါ်မှာဂျင်းနဲ့အာရအောင်ပွဲခံခဲ့ကြပါတယ်။ဒါပေမဲ့အီရတ်သမရဘာဟမ်ဆာလီကတော့အမေရိကန်ရဲ့တိုက်ခိုက်မှုကိုရှုတ်ချလိုက်ပြီးသက်ဆိုင်သူအလုံးအနေနဲ့အတက်နိုင်ဆုံးထိတိသိမ့်သိမ့်တုံ့ပြန်ကြဖို့တောင်းဆိုလိုက်ပါတယ်။အီရတ်အိဇာဝန်ကြီးချုပ်အဒဲအဗ်ဒဲအာမာဒီကတော့ဒီတိုက်ခိုက်မှုဟာအီရတ်မှာအမေရိကန်တပ်ဖွဲ့တွေရှိနေဖို့ချုပ်ဆိုထားတဲ့သဘောတူစာချုပ်ကိုအကြီးအကျယ်ချုပ်ဖောက်တာလို့ဆိုပါရယ်။အီရတ်ကရှီယာထိတ်တန့်ကောင်းဆောင်ရှိခ်အဗ်ဒယ်မဟဒီအယ်ကဘလီကလည်းအမေရိကန်ရဲ့တိုက်ခိုက်မှုကိုရှုတ်ချလိုက်ပါရယ်
။ဖမီနာချီဒါအလ်အာစင်
ဒီကနေ့ဘက်ကအီရတ်နေစာခင်းမြို့မှာလူ25ယောက်သေဆုံးခဲ့တဲ့အမေရိကန်ရဲ့လေကြောင်းကတိုက်ခိုက်မှုရဲ့ဘက်ကရက်ကအမေရိကန်တန်ယုံကိုတိုက်ခိုက်ခံရတာရဲ့ကတ်ဆမ်ဆိုလီမနီကိုတပ်ဖြတ်တာအားလုံးကိုရှုတ်ချပါတယ်ဒီတိုက်ခိုက်မှုတွေအားလုံးကအီရတ်နိုင်ငံရဲ့အချုပ်အခြာအာဏာကိုစွစွရွရွချိုးဖောက်လိုက်တာပါပဲ
ကတ်ဆမ်ဆာလမန်နီတပ်ဖြတ်ခံရမှုအပေါ်ဆိုဒီတွေအများစုရှိတဲ့အီဂျစ်ဆာဒီအာရေဗီယာနဲ့ပင်လယ်ကွေ့နိုင်ငံတချို့ကပြည်သူတွေကတော့အကောင်းဘက်ကတုံ့ပြန်ကြပါတယ်။ဒါပေမဲ့လေဘနွန်နိုင်ငံကဟစ်ဘိုလာတွေရဲ့တုံ့ပြန်မှုကတော့တော်တော်လေးကွဲပြားပါတယ်။အမေရိကန်နိုင်ငံကြဆုံးပါစေ၊အစ္စရေးနိုင်ငံကြဆုံးပါစေဆိုပြီးလေဘနွန်ကရှီယာဟစ်ဘိုလာတွေကြွေးကြော်နေတာပါ။ဘူဂျူဂျီဆလမန်နီဟာ1980ပြည်နှစ်တွေကတည်းကလက်ဗနွန်နိုင်ငံမှာအတော်ကြာကြာနေခဲ့ပြီးအီရန်လိုလားတဲ့ဟစ်ဘိုလာတပ်တွေကိုဖွဲ့စည်းထူထောင်ရမှာပါဝင်ခဲ့ပါတယ်။ Saudi Arabia by El Arabiya ရုပ်မြင်သံကြားဌာနကတော့ American ရဲ့တိုက်ခိုက်မှုကိုထောက်ခံတယ်လို့ကြေညာခဲ့ပါတယ်။လီလာသုံးသက်သူစမီယာတခီက American တို့ဟာတီဟရန်မှာသူတို့တန်ယုံစီးနှင်ခံရတော့ကနဲ့အီရန်ကိုပွားတွေကလက်ဗနွန်နိုင်ငံဘေရုတ်မြို့က American တန်ယုံကိုပုံခွဲတိုက်ခိုက်တော့ကိစ္စတွေမှာတော့အီရန်ကိုလက်တော့ပြန်တိုက်ခဲ့ဖို့စိတ်မပါတပါဖြစ်ခဲ့ပေမဲ့အခုတော့ပြောင်းလဲကုန်ပြီလို့ဝေဖန်သုံးသပ်ထားပါတယ်ခင်ဗျာ
။ကိုရဲ့ပြန်ထုံပြောပြသွားတာပါရှင်။အခုတော့ဒီကနေ့ကြားရောက်တဲ့မြန်မာလွတ်လပ်ရေးနေဘက်ကိုအလှည့်ပေးပါရစေ။မြန်မာနိုင်ငံကိုဒန်းတူခွင့်ရှိတဲ့ဖွံ့ဖြိုးတိုးတက်တဲ့နိုင်ငံအဖြစ်မြင်တွေ့ခြင်းလှပြီးဖြစ်တဲ့အကြောင်းပြပရောက်နိုင်ငံရေးသုံးသပ်သူတချို့ကပြောပါရယ်ဒီကနေ့ဇန်နဝါရီလ4ရက်နေ့မှာကြာရောက်တဲ့82နှစ်မြောက်လွတ်လပ်ရေးနေ့အခါသဘ ्या မှာခုလိုပြောလိုက်ကြတဲ့အကြောင်းတွေကိုကိုညာဝင်းအောင်ကစူးစီးတင်ပြထားပါရယ်ရှင်
။မြန်မာနိုင်ငံလွတ်လပ်ရေးရဖို့ဗိုလ်ချုပ်အောင်ဆန်းအင်္ဂလန်ကိုသွားရောက်ဆွေးနွေးခြင်းမှာတောင်တန်းဒေသတွေကသဘောမတူရင်လွတ်လပ်ရေးမပေးနိုင်ဘူးလို့ညှင်းလွှတ်လိုက်တာကြောင့်ကချင်ချင်းရှမ်းစတဲ့တောင်တန်းဒေသခေါင်းဆောင်တွေနဲ့ပြန်လည်ညှိနှိုင်းပြီး1948ဖေဖော်ဝါရီ12ရက်နေ့မှာဗိုလ်ချုပ်အောင်ဆန်းနဲ့တိုင်းသားခေါင်းဆောင်ကြီးတွေပင်လုံစာချုပ်ချုပ်ဆိုခဲ့တာပါလွတ်လပ်ရေးရဖို့ဒီလိုအတူတကကြိုးပမ်းခဲ့ပေမဲ့1948လွတ်လပ်ရေးရပြီးချိန်ကစလို့ပြည်နယ်နဲ့တိုင်းသားတွေကြားပြည်တွင်းစစ်မီးတောက်လောင်လာခဲ့တာအခုချိန်ထိအပြီးသတ်မငြိမ်းနိုင်သေးသလိုပုံမျိုးမှုလည်းနည်းနေဆဲဖြစ်ပါတယ်တိုင်းသားဒေသတွေမှာကိုယ်ပိုင်အုပ်ချုပ်권ကိုယ်ပိုင်ပြဋ္ဌာန်း권တွေရှိတဲ့လွတ်လပ်တဲ့မြန်မာနိုင်ငံကိုမြင်တွေ့ကျင်တယ်လို့ပြောလာသူကအမေရိကန်ကယ်လီဖိုးနီးယားပြည်နယ်ကရှမ်းစာပေနဲ့ယဉ်ကျေးမှုအသင်းဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ဖြစ်ပါတယ
်ကျွန်တော်တို့အခုဆိုရင်လွတ်လပ်ရေးရပြီလို့သာပြောတာပြည်တော်စုမြန်မာနိုင်ငံမှာနေထိုင်တဲ့တိုင်းရင်းသားတွေအားလုံးလွတ်လပ်မှုမရကြသေးဘူးဗျပြည်ထောင်စုဆိုကြဲကကျွန်တော်တို့ပြည်ထောင်တွေစုထားတဲ့နိုင်ငံဖြစ်တယ်ဆိုတော့ပြည်ထောင်စုထဲမှာပါဝင်နေတဲ့ပြည်ထောင်တွေအားလုံးကျွန်တော်တန်းတူညီမျှမှုရှိဖို့လိုတယ်နောက်ပြီးတော့ကျွန်တော်တို့လွတ်လပ်စွာကိုယ်ပိုင်အုပ်ချုပ်မှုလည်းရှိဖို့လိုတယ်ကိုယ်ပိုင်ပြဋ္ဌာန်းမှုလည်းရရှိဖို့လိုတယ်ကျွန်တော်တို့အားလုံးဒီမှာပြည်ထောင်စုထဲမှာပါဝင်တဲ့ပြည်ထောင်တွေအားလုံးတကယ်လို့တန်းတူညီမျှမှုရှိတယ်ဆိုလို့ရှိရင်ကျွန်တော်တို့တိုင်းပြည်ကစီလုံးပြီးတော့မှတိုင်းပြည်ကြီးတာယာလာမယ်ငင်းချမ်းလာမယ်တိုးတက်လာမယ်လို့ကျွန်တော်တို့မြင်တယ်
။တန်းတူညီမျှခွင့်ရှိလာမှသာပုံမျိုးတိုးတက်တဲ့မြန်မာနိုင်ငံကိုမြင်လာရလိမ့်မယ်လို့ပြောသူကဂျာမနီနိုင်ငံဘာလင်တက္ကသိုလ်အာရှရေးရာဌာနကတိကဟောင်းဦးကင်မောင်စောဖြစ်ပါလေ
။ကျွန်တော်တကွစဉ်းစားနေတာဗမာပြည်ရဲ့လက်လိုက်ယူခဲ့တာများစောသလားလို့ထင်မိနေတယ်လေ။ဘာလို့ထင်မိလဲဆိုတော့ဗမာပြည်ရဲ့စစ်တမ်းကိုနှစ်ခါခံထားရတယ်အင်္ဂလိပ်ပြည်ဂျပန်ဝင်မှတခါတခါဂျပန်ပြည်အင်္ဂလိပ်ပြန်ဝင်မှတခါပြီးတော့ပြပုံဖြစ်နေနေကမှဒွတ်လိုက်ရေးသွားယူတော့အကုန်လုံးကောလောက်အောင်လေးစားဆုံးอ่ะဒွတ်လိုက်ရေးမြည်ဒီဘက်ထိုင်ပြည်ရရှိတဲ့ဒီကုန်းလုံးအင်္ဂလိပ်ကပြင်ပြရမှာနောက်ဒုတိယချက်ကဒွတ်လိုက်ရေးအရသာဆိုတာကအခုချိန်မှာပြန်စဉ်းစားကြည့်တော့ဘာမှမဟုတ်တဲ့တိုင်းရင်းသားတွေကငါတို့ဘာမှနဲ့ဒီလိုလက်ရေးယူခဲ့မိတာမှားပြီးတော့ချိန်နေရမလားမသိဘူးဆိုလေဒီဗမာကြီးဆိုတာကဗမာလူမျိုးတမျိုးနဲ့ညီတာမဟုတ်ဘူးတာတူညီမြအခွင့်ရေးရစရာရှိတဲ့အလုံးကြီးလူညီမြဝေယူရမယ်ခံစရာရှိတဲ့အလုံးကြီးလူညီမြဝေခံရမယ်အဲ့လိုဆိုမှသာလျှင်ကျွန်တော်တို့ကဒါဆရာဖွံ့ဖြိုးတဲ့ပြည်တော်စုဖြစ်မယ
်ခေကာလရွေလျားမှုအောက်မှာနိုင်ငံရေးစနစ်အမျိုးမျိုးကိုဖျက်ဆီးလာခဲ့ရတဲ့မြန်မာနိုင်ငံဟာအင်အားကြီးနိုင်ငံတချို့ရဲ့ဩဇာအရေးလွှမ်းမိုးမှုအောက်ကနေလွမြောက်တာမြင်မြင်တယ်လို့ပြောသူကအမေရိကန်အင်ဒီယားနာပြည်နယ်က1990ရွေးကောက်ပွဲအနံ့ရကိုစလဲဒေါက်တာတင့်ဆွေဖြစ်ပါတယ
်ဒီလောက်ရဲ့ကျွန်တော်တက်ခွန်တလာပဲကြည့်တယ်ခင်ဗျအဲ့တော့ဒီကြီးကွန်ဖရင့်နဲ့ကြည့်တဲ့အချိန်မှာအနောက်ကိုယ်တိုင်းမဲ့ပမာကြီးထဲမှာလွတ်လွတ်လပ်လပ်အေးဆေးနေဖို့ထိုင်ဖို့အခြေအနေမပေးဘူးလို့ပြောပါခင်ဗျနောက်တစ်ခါ1948လွတ်လပ်ရေးရာတုန်းကကျွန်တော်တို့ကိုလိုနီလက်အောက်ကလွတ်လပ်လာတာဖြစ်တယ်ကျွန်တော်တို့နိုင်ငံရဲ့အချုပ်အခြာအာဏာဟာကျွန်တော်တို့နိုင်ငံသားဒီအုပ်ချုပ်ပိုင်မှုရှိတာမှန်တော့လည်းပဲအရေးအရာတော်တော်များများမှာတခြားနိုင်ငံကြီးတွေအင်ဂျီယာနိုင်ငံကြီးတွေရဲ့သွားမှုတွေချိန်ချုပ်မှုတွေသူများလုံးဝကလက်အောက်ခံတဲ့ဘဝကိုကျွန်တော်တို့ပြည်တော်စုမြန်မာနိုင်ငံတို့ကြီးဆန္ဒရကြဖြစ်တဲ့တွေစစ်မှန်တဲ့လွတ်လပ်တဲ့ဟလာတရားမျှတတဲ့ပြည်တော်စုမြန်မာနိုင်ငံတို့ဖြစ်စေချင်တယ်လို့ကျွန်တော်ကဆန္ဒရှိပါတယ်ခင
်ဗျ။မြန်မာနိုင်ငံကိုတနှစ်အတွင်းလွတ်လပ်ရေးပေးမယ်ဆိုတဲ့အာမခံချက်နဲ့ဗြိတိသျှဝန်ကြီးချုပ်အက်ဒလီနဲ့မြန်မာခေါင်းဆောင်ဗိုလ်ချုပ်အောင်ဆန်းတို့ ဒရွန်ကွေရ48ဇန်နဝါရီလတည်းမှာသဘောတူလက်မှတ်ရေးထိုးခဲ့ပါတယ်။1948ခုနှစ်ဇူလိုင်လမှာဘူဂျုံအောင်ဆန်းနဲ့တကွာအာဇာနည်ကိုဦးလှုပ်ကြံခံရတာကြောင့်နောင်တက်လာတဲ့မြန်မာနိုင်ငံဝန်ကြီးချုပ်ဦးနုနဲ့ဗြိတိသျှဝန်ကြီးချုပ်အက်တလီတို့စာချုပ်ထတ်ချုပ်ဆိုကြပြီး1948လေးရဲ့နှစ်မှာမြန်မာနိုင်ငံလွတ်လပ်ရေးရယူခဲ့တာဖြစ်ပါတယ်ခင်ဗျာ။
ရှင်များရှင်2020မြန်မာနိုင်ငံမှာရွေးကောက်ပွဲတွေကျင်းပဖို့ရှိနေတာမို့လွတ်တော်ကိုယ်စားလှယ်တွေကိုလူလူကနောက်တစ်ကြိမ်ရွေးချယ်ကြရအောင်ပါ။ဥပဒေပြည်ရေးမှာအခရာကျတဲ့လွတ်တော်ကိုယ်စားလှယ်တွေအနေနဲ့ပြီးခဲ့တဲ့2019မှာရောဘာတွေစွမ်းဆောင်နိုင်ခဲ့ကြပါသလဲ။ဘယ်လိုအခက်အခဲတွေစိန်ခေါ်မှုတွေကြုံခဲ့ရသလဲဆိုတာတွေကို VOAS နေနေညာတိုက်ရိုက်လေးလိုက်အစီအစဉ်မှာပြန်သုံးသပ်ကြည့်ကြရအောင်ပါရှင်။လူလူကမဲပေးရွေးချယ်ခဲ့ကြတဲ့ကိုယ်စားလှယ်တွေအနေနဲ့ ကိုယ့်ရဲ့မျှော်လင့်ချက်တွေစံနှုန်းတွေကိုဘယ်လောက်အထိဖြည့်ဆည်းပေးနိုင်ခဲ့ပြီလဲလို့ယူဆကြပါသလဲ။တော်ရရှင်တွေပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်0732999999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုချုပ်တင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA email list burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ VOA ရဲ့ Facebook
စာမျက်နှာမှာလည်းတက်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကျေးဇူးပါတယ်ရှင်။အခုဆက်ပြီးနားဆင်ရမယ့်ကမ္ဘာသတင်းလူထုရဲ့မှာရင်းနေကြတဲ့မြန်မာပြည်အကြောင်းကောက်နှုတ်ချက်တွေကိုတော့မူလဆောင်ပါရှင်တွေရဲ့အဘော်မပြတ်စေပဲမိတ်တန်စင်ကတင်ပြထားပါတယ်ရှင်။
မြန်မာတရုတ်နဲ့အိန္ဒိယနိုင်ငံတွေကမွတ်စလင်တွေရဲ့တိုက်ခါထလောက်တောင်အပေါ်စားဆန္ဒအစွဲကောင်းစဉ်နဲ့လုတ်မန်ဟာရီစီတာထားတဲ့ဆောင်းပါးကိုမစ္စလင်ရွှေ့ပြောင်းနေထိုင်သူတွေကိုအိန္ဒိယကောင်ဆောင်ကရှုတ်ချပြောဆိုရဲလို့ဆိုပြီးတော့မွတ်စလင်မုန်တီးဝါဒပြန့်နေတယ်လို့ဆောင်းပါးရှင်ကပြောပါတယ်။ မြန်မာနိုင်ငံမှာလည်းရုံးကြောင်မွတ်စလင်ပေါ်မှာလူမျိုးတုံးတက်ဖြစ်မှုကျူးလွန်နေရကြောင်းနိုင်ငံတကာတရားရုံးICJမှာတရားစွဲဆိုခြင်းခံရတယ်လို့လည်းထောက်ပြထားပြီးတရုတ်နိုင်ငံကဝီဂါနဲ့တက်ကိတ်မွတ်စလင်လူနည်းစုရဲ့ပေါ်မှာဖိလိမ်မှုတွေဆေးရဇဝတ်မှုတွေကျူးလွန်နေတယ်လို့လည်းဆောင်းပါးရှင်ကစွပ်စွဲထားပါတယ်။ မွတ်စလင်တွေနဲ့ဆိုင်တဲ့ကိစ္စတွေကြီးတာမကတခြားအခြေခံခွင့်ရေးတွေစီးပွားရေးခွင့်ပြုတိုးတက်ရေးစတဲ့ခံနာတွေမှာလည်းမွတ်စလင်ခေါင်းဆောင်တွေအနေနဲ့ဆွေးနွေးပြောဆိုတင်တယ်လို့အကြံပြုထားပါတယ်။မွတ်စလင်တွေအတွက်လူသားတယောက်အနေနဲ့ရှိတဲ့တိတ်ခါကိုပေါ်စားလို့မတတ်မှတ်ဖဲနဲ့သူတို့တိတ်ခါရှိရှိနေနေအောင်လို့လေးစားတင်နေဆိုပြီးတော့ဆောင်းပါးရှင်ကရေးသားထားတာကိုဖတ်ရပါတယ်ရှင်။ မြန်မာနိုင်ငံဘင်္ဂလားဒေ့ရှ်နိုင်ငံတွေကရွှေချာဒုက္ခသည်တွေရဲ့အသက်ကိုကယ်ဖို့ဥရောပသမဂ္ဂ EU ကကူညီထောက်ပံ့ဆိုတဲ့ခေါင်းစဉ်နဲ့ဆောင်းပါးကိုတော့ government euro.eu မှာဖတ်ရပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံတွေကရွှေချာဒုက္ခသည်တွေနဲ့ဒုက္ခသည်စခန်းတွေအတွက်ယူရို10,000 EU ကနေထောက်ပံ့ပေးမယ်အကြောင်းဥရောပကော်မရှင်ကပြောကြားထားပါတယ်။2019ခုနှစ်ရွေးရင်စာပြေပခစတင်ချိန်ကလေးကဆိုရင်ဘင်္ဂလားဒေ့ရှ်ကောက်ဆက်ပစာဒုက္ခသည်စခန်းရောက်နေသူတွေရောမြန်မာပြည်တွင်းမှာအုံအိမ်ဆုံးခွာနေထိုင်ရသူတွေအတွက်ပါ EU ကနေပြီးတော့ယူရို10,000လေးစေကျော်ထောက်ပံ့ကူညီပေးထားပြီးဖြစ်တယ်လို့လည်းဆိုပါတယ်။ဘင်္ဂလားဒေ့ရှ်ရွှေချာဒုက္ခသည်တွေအတွက်စားနပ်ရိက္ခာနဲ့ကျန်းမာရေးဆောင်ရှောက်မှုမြန်မာနိုင်ငံတွင်းမှာကျန်နေသေးတဲ့ရွှေပြောင်းနေထိုင်ရသူရွှေချာတွေအတွက် စားနပ်ရိက္ခာနဲ့ကာကွယ်ပေးမှုတွေအတွက်2019မှာယူရို40,000ထောက်ပံ့ပေးခဲ့တဲ့အကြောင်းကြေညာခဲ့ပါတယ်။တချိန်တည်းမှာပဲရွှေချာတွေမြန်မာနိုင်ငံကိုလုံခြုံရေးစိတ်ချစွာနဲ့တိတ်ခါရှိရှိပြန်လာနိုင်မယ့် EU ရဲ့ပဋိပက္ခစီမံခန့်ခွဲရေးကော်မရှင်နာမင်းကြီးဂျန်နက်စ်လင်နာဆစ်ရဲ့ပြောဆိုချက်ကိုကိုကဖော်ပြထားပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို 9 ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း 6:00 ကနေ 9:00 အထိလိုင်းဒိုမီတာ 32,40,48 အပြင်ဒုတိယနာရီဘက်မှာ silent meter 190 မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကို မနက် 8:00 ကနေ 9:00 အတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း 6:00 ခွဲကနေ 9:00 အထိအစီအစဉ်ကိုတော့လိုင်းဒို 19 meter တွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19,25,32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပြချင်းည 10:00 မှာလိုင်းဒိုမီတာ 25,32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွတ်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ VOA American တန်ရဲ့စနေမနက်ခင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီထိလိုင်းဒိုမီတာ32 40 48 လိုင်းလက်မီတာ190တို့ကနေပြီးတော့နားဆင်နိုင်ပါတယ်ဒီမနက်စောစောပိုင်းက Facebook ထုတ်လွှင့်ရမှာတော့အတန်လွှင့်ခဲ့အပြောင်းလဲကြောင့်ဒီထုတ်လွှင့်ပေးနိုင်ခြင်းမရှိခဲ့တာကိုသောတာရှင်တွေကိုအသိပေးပါရစေ။ခုဒုတိယပိုင်းအစီအစဉ်မှာအမျိုးသမီးကန္တာတုတ္တဆုံနဲ့အမေရိကန်တခွင်အစီအစဉ်နဲ့ဒုသိပ္ပံနဲ့နည်းပညာအစီအစဉ်မှာတော့ကျေးလက်ဒေတာမှကျေးလက်ဒေတာတွေများပြီးစိုက်ပျိုးရေးအဓိကဖြစ်တဲ့မြန်မာနိုင်ငံရဲ့လေရုတန့်စင်မှုအရေးသွင်းတဲ့လေရုတန့်စင်မှုတိုင်းတာတဲ့စနစ်တွေအကြောင်းအခုလိုသိကြရမှာပါ
။ကာဗွန်မွန်နောက်ဆိုက်ကိုငန်းစေအရာတစ်ခုဖြစ်အရေးသွေးကိုဘယ်လောက်ပဲရှိရမယ်ဆိုတော့နိုင်ငံပေါင်းစုံသတ်မှတ်ပြီးထားထားတာ။အဲ့တော့ဗမာပြည်အနေနဲ့လည်းပေါ်ပေါ်ထင်ထင်နဲ့လှုပ်ရှားခြင်းဟာရေရှည်ကမ္ဘာတွေကပြည်သားဖြစ်မယ်လူတွေလည်းမမေ့ဘူးနောက်တစ်ချက်ကလည်း
အမေရိကန်ပြည်ထောင်စုတက်ဆက်စ်ပြည်နယ်ကသဘာဝပတ်ဝန်းကျင် engineer.aeg ရဲ့ပြောကြားချက်တွေနားဆင်ရမှာဖြစ်ပါတယ်အခုအရင်ဆုံးတော့အမျိုးသမီးကန္တာကိုထုတ်လွှင့်ပေးပါမယ်ရှင်American Outlook တော်မှာ California ပြည်နယ်က Democratic Nancy Pelosi ဟာ2019ခုနှစ် January လစမှာစတင်ခေါ်ယူခဲ့တဲ့116ကြိမ်မြောက်လွှတ်တော်သစ်မှာ Outlook တော်အမတ်အများစုရဲ့ခေါင်းဆောင်ဖြစ်လာခဲ့ပါတယ်။သူဟာ American နိုင်ငံရေးသမိုင်းမှာပထမဦးဆုံးအမျိုးသမီး Outlook တော်ဥက္ကဋ္ဌလည်းဖြစ်ခဲ့ဘူးသူပါ။နိုင်ငံရေးလောက Nancy Pelosi ရဲ့ကြိုးပမ်းမှုတွေအကြောင်းဒေါ်လာလာတန်စူးစီးတင်ပြပေးထားတာကိုထုတ်လွှင့်ပေးလိုက်ပါတယ်ရှင်။Cause it only serves to make me more determined to achieve my final goal.
Thank you very much. And tonight I have the high privilege and distinct honor of my own as the first president to begin the State of the Union message with these words. Madam Speaker.
Thank you, Jesus, Jamari.ဒီညကျွန်တော်အနေနဲ့ဂုဏ်ယူစွာပဲပထမဆုံးသမ္မတအဖြစ်နိုင်ငံတော်အခြေပြမင်ကုန်းကိုပြောကြရမှာအမျိုးသမီးလွတ်တော်ဥက္ကဋ္ဌခမရလို့ဏိဒန်းနဲ့စတင်ပြောကြားခွင့်ရမှာဖြစ်ပါတယ
်အဲ့ဒါကတော့2009ခုကအမေရိကန်ရဲ့43ဦးမြောက်သမ္မတဂျော့ဂျ်ဒဗျူဘွတ်ရှ်ကလွတ်တော်နေ့ရက်မှာနိုင်ငံတော်အခြေပြမင်ကုန်းပြောကြားရမှာကယ်လီဖိုးနီးယားပြည်နယ်ကဒီမိုကရက်အောက်လွှတ်တော်အမနန်စီပလိုစီကိုပထမဦးဆုံးနိုင်ငံရဲ့အမျိုးသမီးအောက်လွှတ်တော်ဥက္ကဋ္ဌအဖြစ်Madam Speaker ဆိုပြီးသူ့ရဲ့နိုင်ငံတော်အခြေပြမိကုံးအစမှဂုဏ်ယူစွာနဲ့နှိမ့်ဆက်ပြောကြားခဲ့တာပဲဖြစ်ပါတယ်။အောက်လွှတ်တော်ဥက္ကဋ္ဌဟာအမေရိကန်ရဲ့ဖွဲ့စည်းပုံအခြေခံဥပဒေအရသမ္မတနှင့်ဒုတိယသမ္မတအပြီးမှတတိယနိုင်ငံမှရာထူးအကြီးဆုံးပုဂ္ဂိုလ်ဖြစ်ပြီးသမ္မတနှင့်ဒုတိယသမ္မတတခုခုဖြစ်ခဲ့သောသမ္မတရာထူးကိုဆက်ခံရမည်သူဖြစ်ပါတယ်။2009ခုကနေ2011ခုထိအောက်လွှတ်တော်ဥက္ကဋ္ဌဖြစ်ထမ်းဆောင်ခဲ့သူNancy Pelosi ဟာ2003ခုနှစ်2009ခုနှစ်အထိအောက်လွှတ်တော်အမအနည်းစုခေါင်းဆောင်ဖြစ်ထမ်းဆောင်ခဲ့သူဖြစ်ပြီး2009ခုနှစ်သမ္မတ Bush လက်ထက်မှာအောက်လွှတ်တော်မှာ Democrat အမအများစုအနိုင်ရရှိလိုက်တဲ့အတွက်ကြောင့်အောက်လွှတ်တော်ဥက္ကဋ္ဌဖြစ်လာခဲ့တာပါ။တခါ2010ခုရွေးကောက်ပွဲမှာ Democrat တွေကအောက်လွှတ်တော်အမအများစုနေရာကိုဆုံးရှုံးခဲ့ရမှာ2011ခုကနေခု2019ခုဇန်နဝါရီလအထိသူဟာအောက်လွှတ်တော်အမတ်အနည်းစုခေါင်းဆောင်ဖြစ်ထမ်းဆောင်နေတာဖြစ်ပါတယ်။ဒါပေမဲ့သမ္မတထရန့်လက်ထက်နိုဝင်ဘာလကကျင်းပခဲ့တဲ့စစ်တမ်းပွဲရွေးကောက်ပွဲတွေမှာတော့အောက်လွှတ်တော်မှာဒီမိုကရက်ကအမတ်232ဦးအနိုင်ရလိုက်တဲ့အတွက်နောက်တည်ဇန်နဝါရီလလွှတ်တော်ကြီးခေါ်ယူတဲ့အခါအောက်လွှတ်တော်အမတ်နန်စီပလိုစီဟာအမတ်များစုခေါင်းဆောင်ဖြစ်ပြန့်ခန့်အပ်ဖို့သူ့ပါတီကအမိတင်သွင်းခြင်းခံခဲ့ရပါတယ်။2018ဟာအမေရိကန်အမျိုးသမီးတွေသမိုင်းတင်နဲ့နိုင်ငံရေးနှစ်ဖြစ်သလိုအောက်လွှတ်တော်မှာအမတ်နေရာ435နေရာနဲ့အမျိုးသမီးလွှတ်တော်မှာ100အနိုင်ရရှိခဲ့ရမှာ90ကဒီမိုကရက်ပါတီကဖြစ်ပြီးအဲ့ဒီအနေနဲ့ပထမဦးဆုံးအမျိုးသမီးအပဖြစ်လာသူအရေတွက်ဟာ30ရှိတာဖြစ်ပါလေ။ဒါကြောင့်လည်းအသက်88နှစ်အရွယ်ရှိပြီဖြစ်တဲ့ဝါရင်အောက်လွှတ်တော်ဒီမိုကရက်ခေါင်းဆောင်နန်စီပလိုစီကိုလူငယ်လွှတ်တော်အမတ်တွေကလူငယ်ခေါင်းဆောင်ပိုင်းနဲ့အစားထိုးလူသူတွေရှိခဲ့ပေမဲ့လေနန်စီပလိုစီရဲ့ခိုင်မာတဲ့ခေါင်းဆောင်မှုကြောင့်သူ့ကိုနောက်ထပ်အောက်လွှတ်တော်အမအများစုခေါင်းဆောင်ဖြစ်အမည်တင်သွင်းဖို့အတည်ပြုနိုင်ခဲ့တာဖြစ်ပါတယ်သူ့ကိုအမည်တင်သွင်းစဉ်သူပြောကြားခဲ့တာက
In the course of these last days and weeks
has been my privilege to
hear yet we dream about dream ma chuma ni ne tot do ama dit wi yo ama hong wi ye tbo tha a mi wi go ba na thong wi ya ke ba de she go belo sem le su de tbo tha wi go chuma na le tbo pao ba de lu miss pelosi ga pyo twa ke da ba da chang le tu bo kan kwe lu du wi ye thauk kha mu go ya shi si bo ne lu nge khong saung dit wi go nya pe nai bu tu ni ne aku la me tat tan လေးနဲ့အတွက်ပဲထမ်းဆောင်တော့မယ်လို့ဒီပေးခဲ့တာဖြစ်ပါတယ်။လက်ရှိသမ္မတထရမ့်အစိုးရရဲ့ပေါ်လစီတွေနဲ့ထိတ်တဲ့ရင်ဆိုင်မှုများရှိရာမှာတလောဆယ်မှာမက္ဆီကိုဒတိုင်းကြီးတိဆောက်ရေးနဲ့ပတ်သက်လို့အင်ဘူရိုနဲ့ထိတ်တဲ့ရင်ဆိုင်ရာမှာလေသမ္မတထရမ့်ကိုသူကကင်တွေရာမှာလေချီချူးချင်းခံခဲ့ရပါတယ်။အင်ဘူရိုမှာတွေ့ဆုံစဉ်
The strength
that I bring to this meeting as a leader of the House. Nancy Pelosi ha tangku ya lese mala ne se chawe ni ma mui poa gera pipi. Asa patama ma tutu ha ingdang shi ne tazwi nga uru gu piuzu piutangye tangku ya shiset kunye ma California Democrat Party tanajo ma okra pi se na wendan tansang gedu pipare. Forbes magazine dwe so minyanga ma tuga.
I was not really interested in the limelight at all. While my children were still in school, I was the chair of the California Democratic
Party. Chima ni ne name chibu saimwin sa ge ba u. Chima khle dwi chaung ni sin chima ga California Democratic Party okkhara phi si na win dan than saung ge ba de. Nauk ka ni bi tacha lu dwi ko pan po pi ge de niya ma shi ge da ba lo Nancy Pelosi ga pyo ge da phit ba de. Di naw 1989 khu ne ma tu ha California Alderman ma phi win yauk ywe che khan bu kan lan jin khan ge ya ma
When I asked my daughter Alexandra, who would be going to senior year,
Alexandra, Amyotmi ma uye atole nebabi, nanganyeha, myodadwi, jisore, loka, pikevare. Kulo chenidwi auma, duga, lotoye, ma nezu gongzong, apien, ma amyazu gongzong, niadwi ma, democrat, ma uye, and nemia like, sonya queen, yagere, twejangle, duha, aulodoma, wayin, gongzong, who, the dan shige duba. Mega nangaye ma, amyotmi, bawin lanangine, badelu, duga.
Well, we have to change that. And one of the things I say is if we reduce the role of money in politics,
ချမတို့ဒီချင်းတွေကိုပြောင်းရပါလိမ့်မယ်။နိုင်ငံရေးနဲ့ငွေကိုဦးစားပေးတာတွေလျှော့ပြီးအချင်းချင်းတင်းမြပြေလည်အောင်ဆက်ဆံကြဖို့ဦးစားပေးတင်ပါတယ်။ဒါဆိုနိုင်ငံရေးမှာအမျိုးသမီးတွေပိုပါဝင်လာနိုင်ပြီးချမတို့နိုင်ငံအတွက်သိတ်ကောင်းမှာပါ။အမျိုးသားတွေရုန်းကန်မှုနဲ့အမျိုးသမီးတွေရုန်းကန်မှုကမတူပါဘူး။အမျိုးသမီးတွေကိုလူတို့အချိုးပြုလုပ်ငန်းတွေမှာပိုပါဝင်ဆောင်ရွက်ချင်ပါတယ်။
ဆတ်ဖင်တို့ကိုစဉ်းစားစီခြင်းပြီးခေါင်းဆောင်ပိုင်းမှာမြို့သမီးတွေပိုပါဝင်ခွင့်ရရှိလိမ့်မယ်လို့ကျမမျှော်လင့်ထားပါတယ်လို့နန်စီပလိုစီကပြောခဲ့တာပါ။နန်စီပလိုစီအနေနဲ့မြို့သမီးတူဖြစ်တဲ့အတွက်ကြောင့်အမျိုးသားတွေတဲ့အခက်အခဲရှိပေမဲ့လို့လေလေစားခံရမှုကသူ့အတွက်ပိုအရေးကြီးတယ်လို့လည်းသူကပြောပါတယ်။
You just sort of stay focused on what is important. And yes, people can come in on your hair, your jewelry, your clothes. ဘိုလ်လက်ခံလာပြီးအမျိုးသမီးတွေရဲ့နိုင်ငံရေးမှာပါဝင်မှုအခြေအနေဟာပိုပြီးကောင်းလာမှာဖြစ်တဲ့အကြောင်းတရားတစ်ဆက်၆ချိန်မြောက်အောက်လွှတ်တော်မှာ Ama Miazu Kansan Pilame, Nancy Pelosiga, Pioja, Geva Jam Timbiae, Tidrimbae, Nidminia Kandago, Nigon Chua Parishim.
You can bend but never break me, cause it only serves to make me more determined.
အမျိုးသမီးကလည်းအပတ်စဉ်တောက်ကြနေတိုင်းမှာအသင့်နားစင်နိုင်ပြီးပြန်လဲထုတ်လွှင့်ချက်ကိုအခုလိုဆက်နေမနေ့ခင်မှာနားစင်နိုင်ပါလိမ့်ရှင်အခုဆက်ပြီးတော့သူတဆောင်လေးအမေရိကန်တခွင့်အစီအစဉ်ကိုထုတ်လွှင့်ပေးသွားပါမယ်ဒီတစ်ပတ်မှာတော့ဒုက္ခတွေဘဝကတန်ကြွတဲ့ထေဖြစ်လာတဲ့ပရာဟိတသမားအိမ်တန့်ရှင်းတဲ့အိမ်သာအသုံးပြုနိုင်အောင်ကူညီပေးတဲ့
Dream is not about money. Dream about what you want to leave.
ကျွန်တော်အိမ်ကငွေမဟုတ်ပါဘူး။အသက်ရှင်နေချိန်မှာဘယ်လိုကောင်းကျိုးပြုမလဲဆိုတာရဲ့
ကိုယ်ကွယ်လွန်သွားပြီတဲ့နောက်ဘာတွေကြံခဲ့နိုင်မလဲဆိုတာပါပဲ။ဂျုံလာတော့မသိဘူး။ကျွန်တော်လက်ပတ်နာရီကတရားတယ်မှာ။ရိုလက်စ်နာရီဝယ်ပတ်နိုင်သလားမေးရင်ဝယ်ပတ်နိုင်တာပေါ့ဗျာ။ဒါပေမဲ့ဘာလို့ကြွားနေမှာလဲ။အသက်30ကျော်နဲ့အရွယ်ရှိပြီဖြစ်တဲ့အက်ဒီနီစာကမိသားစုကမွေးဖွားလာသူညီကောင်မောင်နှမဆက်ခွန်းရဲ့ဦးရဲကတူပါ။သူဟာလူမျိုးပေါင်းအရွယ်မှာကနေဒါနိုင်ငံကို
မကြိုရာကြောင့်အဲ့ဒီနေ့ဟာသူ့ဘဝမှာအမြင်အမှတ်ရစရာဖြစ်နေတယ်လို့အက်ဒီနီစ်ကပြောပါတယ်အဲ့နောက်ဈေးပေါ်တဲ့မိုတယ်ဘူရာယုံကခုံရှိတွေမှာအဆင်ပြေသလိုအိတ်ခဲရပြီးဘာဝါရီမစ်ရှင်အင်ဂျင်မက်ကီယာမှာ3လကြာနေထိုင်ခဲ့ရပါတယ
် and they were like about like 30 maybe yeah
လူအစိတ်30လောက်နဲ့အတူတူအိတ်ခဲရပါတယ်အင်ဂျင်မက်ကီယာမှာနေရတာအဆင်ပြေနေတဲ့လူတွေကထင်နေတယ်မလွယ်ပါဘူ
းအဲ့နောက်တော့သူဟာပီဇာဆိုင်တစ်ဆိုင်မှာပကန်းစီအလုပ်ကိုဆက်လုပ်ပါတယ်ပြီးတော့ပီဇာအတွက်ဘလို့ပြင်ဆင်လဲဘလို့လုပ်ရလဲဆိုတာတွေကိုသင်ပါတယ်အဲ့ဒီအချိန်တွေတုန်းကဆိုရင်တရက်ကို19နာရီကြာလုပ်ပြီးရသမျှပတ်စံကိုစုပါတယ်နေ့အနည်းငယ်ကြာမှာတော့ပီဇာဆိုင်ကိုစဖွင့်ခဲ့ပေမဲ့ရာနဲ့ချီတဲ့ပီဇာဆိုင်တွေနဲ့ရှင်ပြိုင်ဖို့ဆိုတာမလွယ်ကူလာပါဘူးအဆင်ပြေချင်တော့ပီဇာပြိုင်ပွဲတစ်ခုမှာသူဟာအနံ့ရပြီးသူ့ပုံနဲ့မဂ္ဂဇင်းမှာဖော်ပြခံပြီးတဲ့နောက်စားသုံးသူတွေဟာသူ့ဆိုင်ကပီဇာကိုလာမိကြပါတယ်
said so I'm famous what's going on now what
ကိုပါတာဘယ်လိုကြော်ကြားသွားလဲမသိပါဘူးဗျာကျွန်တော်လူတွေကလည်းအားသိနေပါတယ်လူတွေအများကြီးလာကြတယ်တို့ကမဂ္ဂဇင်းလဲယူလာကြပြီကျွန်တော်တို့နဲ့တက်ပုံရတာအပြင်မှာဆိုရင်လဲစားမဲ့လူတွေ dance တီစောင့်နေကြတာပါဘုရားသခင်ကောင်းချီးပေးတာကြောင့်နောက်တစ်ဆိုင်လဲထပ်ဖွင့်နိုင်ပါတယ
်သူ့ကိုလူတွေကခေါ်ကြတဲ့ champion ဆိုတဲ့နာမည်နဲ့ပီဇာဆိုင်လုပ်ငန်းကိုလုပ်ကင်ခဲ့တာမှာဆိုင်14ဆိုင်အထိချဲ့နိုင်ခဲ့ပါတယ်အခုလိုစူးစမ်းမှုကြောင့်သူ့ကိုကုလသမဂ္ဂမှာလဲခေါ်စကားပြောခိုင်းရတယ်လို့ Instagram မှာဆိုရင်လဲ follower 4,000 လောက်ရှိပါတယ်အင်ဂျင်မဲတွေကိုစားတော့ like ဝင်ကားတဲ့ video ကိုဆိုရင်လဲကြည့်ရှုတဲ့အချိန်ကြီးတန်း400လောက်ရှိပါတယ်အင်ဂျင်မဲဖြစ်ခဲ့တဲ့ဘဝကိုမမေ့တဲ့ Actinisa ဗုဒ္ဓဟူးနေ့တိုင်းပရာဟိတအလှတန်းလုပ်ပါတယ
် and I told the homeless get smile
စိတ်ကိုအမြဲလှပအောင်ထားပြီးဒီစိတ်ထားကိုထားပစဉ်ထိမ့်သိမ့်ဖို့လိုပါတယ်အင်ဂျင်မဲတွေကိုလဲစိတ်နှလုံးပေါင်းထားဖို့အမြဲကျွန်တော်တိုက်တွန်းပါတယ်
ငွေဆိုတာအဝင်ရှိသလိုအထွက်လည်းရှိပါတယ်။ဒါပေမဲ့ဒီငွေကိုဘယ်လိုသုံးလိုက်သလဲဆိုတဲ့အပေါ်မှာတန်ဖိုးကွာသွားတာပါလို့လဲအက်ဒီနီစ်ကပြောပါတယ်။တခါကလေးမှာတော့လူတွေဟာသူတို့ပေါ်ယုံကြည်မှုဆိုတာကိုလိုချင်တဲ့စိတ်ရှိတာကြောင့်လဲနယူးယောက်မှာအထက်6ထပ်ပါတဲ့အင်ဂျင်မဲ့ဂီယာကိုဆောက်လုပ်ဖို့အက်ဒီနီစ်ကစီစဉ်နေပြီးအဲဒီမှာခိုလုံသူတွေစာရေးစာဖတ်နိုင်ဖို့လဲစီစဉ်ထားပါတယ်ခင်ဗျာ Jasmine Button ဟာအသက်16နှစ်အရွယ်ကောလိပ်တက်နေစဉ်မှာကမ္ဘာတဝန်းကလူကြီးသုံးပုံတစ်ပုံဟာစင်ကာပူဆောက်လုပ်ထားတဲ့အိမ်မှာအလီမသွားပါပဲကျုံတို့သာသွားရတာကိုသိလာခဲ့ပါတယ် WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကထုတ်ပြန်တဲ့စာရင်းကိန်းဂဏန်းတွေအရဆိုရင်ကမ္ဘာလူကြီး68ရာခိုင်နှုန်းကသာ Toilet အိမ်သာအဖြစ်သတ်မှတ်ထားတဲ့နေရာတွေမှာအလီသွားကြတယ်လို့ဆိုပါတယ်ဒီလိုအခြေအနေဟာအထူးသဖြင့်အမျိုးသမီးတွေမိန်းကလေးငယ်တွေဘဝအတွက်လုံခြုံမှုမရှိစေတာမို့ဒီပြဿနာကိုဖြေရှင်းဖို့ဆောင်ရွက်သူတဦးကတော့ Atlanta မြို့ Georgia ပြည်နယ်က Jasmine Button မှာ
I'm passionate about toilets, which is kind of a strange thing.
Ainda pyatana ko phye shin mo sei win sa ra chang thu san ni ba lai ne. Tigay ro Georgia tat khan chang sa tat kare ga kaba lu yi tawet ni ba ma snit da cha sao lut thar de ainda re mishi ra ko ti khe ya ra ba.
ဟီဒီမှာဆိုရင်စနစ်တကျဆွန့်ပြစ်လို့ရတဲ့စနစ်မရှိတာကြောင့်လူတွေဟာအဆင်ပြေတယ်လို့အလေးထားကြရင်ပဝန်းကျင်ညဉ့်ဉန်းစေခဲ့ပါတယ်။တချို့တွေကလည်းပလတ်စတစ်အိတ်ကိုအသုံးပြုပြီးတော့ဒီအိတ်တွေပေါက်ပြဲသွားတဲ့အခါလမ်းမပေါ်ကိုကျလာပြီးတော့မိုးကြောင့်ဒီလူတွေရဲ့အညစ်အကြေးတွေဟာမျိုးရင်းပြန့်နှံ့ကုန်ပါတယ်။ဒီလိုအခြေအနေတွေကြောင့်ဒီပြဿနာကိုဖြေရှင်းဖို့ဆုံးဖြတ်ခဲ့ပြီး၃နှစ်အကြာမှာတော့ Wish for Wash အဖွဲ့ကိုထူထောင်နိုင်ခဲ့ပါတယ်။
Wish for Wash came out of a Georgia Tech senior design project. It was an interdisciplinary.
ဒီစီမံကိန်းကသူတည်တနာစီမံကိန်းမှာ engineer တွေ designer တွေလည်းပါပါတယ်။အစဦးဆုံးအနေနဲ့ကင်ညာနိုင်ငံမြောက်ပိုင်းကကကမာဒုက္ခတွေစကန်ကဒုက္ခတွေအတွက်အင်တာဖန်တီးပေးဖို့အခွင့်အရေးရတာပါ
။ Barton နဲ့အဖွဲ့ဟာ Georgia Tech ကကျင်းပတဲ့ Inventor Prize ပြိုင်ပွဲမှာလည်းပါဝင်ရှင်ပြိုင်မှုဖိတ်ကြားခံရပါတယ်။တီထွင်ဖန်တီးမှုနဲ့ပတ်သက်ပြီးတော့အမေရိကမှာကျင်းပတဲ့အကြီးဆုံးပြိုင်ပွဲမှာသူတို့အနိုင်ရခဲ့ပါတယ်။စွာဟီလီဘာသာစကားနဲ့ဆဖီချိုလို့ခေါ်တဲ့ clean toilet ကိုသူတို့ကဖန်တီးနိုင်ခဲ့တာပ
ါ What I think is novel about it is the fact that it is modular so
ထိုင်ပြီးတော့အလေးသွားလို့ရတဲ့ toilet ခွဲပုံစံမျိုးပါညီဆွဲဖြစ်သွားအောင်ပြင်ထားလို့ရတယ်လို့ရေလောင်းချလိုက်ရင်လည်းအဆင်ပြေအောင်လုပ်ထားပါတယ်ရေပိုက်တွေထားတာမရှိရင်ရှိတဲ့လောက်ရေနဲ့လောင်းချလို့ရအောင်လည်းလုပ်ထားပါတယ်
ဈေးကွက်အတွက်အကုန်ပစ္စည်းထုတ်လို့ရမှာပစ္စည်းဒီဇိုင်းရေးဆွဲတယ်လို့ဖွံ့ဖြိုးရေးနဲ့ဆိုင်တဲ့လုပ်ငန်းတွေကိုသူတည်တနာလုပ်နိုင်အောင်လေ့ကျင့်သင်ကြားပေးနေတဲ့ Tanvi Suraj ကလည်း Wish for Wash အဖွဲ့ဝင်ပ
ါ Being an engineer you need to actually understand
engineer တယောက်အနေနဲ့လူတွေဘာကိုကြိုက်တတ်ကြလဲဆိုတာကိုနားလည်ထားရပါမယ်ဒါကအခြေခံကြတဲ့အချက်တစ်ချက်ဖြစ်ပြီးတော့စနစ်တကျစောင့်ထားတဲ့အင်တာမတုံ့ပြန်ကြတဲ့အတဲ့အရဲဆုံးလူမျိုးစုံရဲ့အနေအထားပေါ်လေနားလည်ထားရပါမယ်
ပလတ်စတစ်နဲ့လုပ်ထားတဲ့အင်နာကွက်ကုန်ကျစရိတ်ဟာဒေါ်လာ50လောက်ရှိပြီးဇမ်ဘီယာမှာတစ်နှစ်ကျော်စမ်းသပ်သုံးဆွဲခဲ့ပြီးပါပြီ။ဒါအပြင်အတ္လန်တာဒေသကစိုက်ပျိုးရေးလုပ်နေတဲ့ဒုက္ခသည်တွေကြားထဲမှာလည်းစမ်းသပ်သုံးဆွဲစီခဲ့ပါတယ်။ဘာတန်က
In some of these farming communities or gardening communities there's
တကယ်ကြီးကလူနေကျဲပါတဲ့နေရာတွေမှာလောက်ကြတော့အင်တာသွားမယ်ဆိုရင်10မိနစ်15မိနစ်လောက်လမ်းလျှောက်သွားကြပါတယ်။ဆိုတော့တော့ထဲကျုံတလို့ပဲအလေးသွားကြတဲ့အခါယောဂါတွေပါဖြစ်ပေါ်တတ်ပါတယ်။ကျမတို့အိမ်သားအကြောင်းသူတို့ကိုပြောပြတော့သူတို့ကလည်းစိတ်ဝင်စားတာနဲ့အဲ့ဒီအိမ်သားခွက်တွေကိုပေးလိုက်တာပ
ါ Wish for Wash အဖွဲ့ဟာအဲ့လိုအိမ်သားခွက်ပစ္စည်းမျိုးတွေအပြင်ကလေးတွေအတွက်အယောင်ချဲတဲ့စာအုပ်တွေကိုလည်း online မှာရောင်းချပြီးရမုံငွေရှာဖွေနေပါရခင်ဗျာ New York မြို့ကအရင်ရဲတပ်ဖွဲ့ဝင်တွေဟာမြို့ကနေနဲ့ရဲတပ်ဖွဲ့ကြားကူလူပေါင်းဆက်ပေးနေကြသူတွေပါ New York ကပုံမှန်ရဲတပ်ဖွဲ့ဝင်3,600အနေနဲ့တရားဥပဒေစုမရေးဆောင်ရရမှာသူတို့ဟာတရက်တအားပါဝင်ကူညီကြပါတယ်အခုခါမှာအဲ့ဒီအရန်ရက်တက်ဖွဲ့မှာဂူဆာ့ချ်ကားလဲပါဝင်လာပြီးသူဟာဆစ်ဘာသာဝင်တဦးဖြစ်တာကြောင့်ဆစ်ဘာသာဝင်တွေစောင့်တဲ့ကောင်းမွန်ဝတ်ဆေးပြီးတာဝန်ထမ်းဆောင်တဲ့ပထမဆုံးအမျိုးသမီးဖြစ်လာပါတယ
် After I found out the significance of the turban it's considered a crown and then I figured
ကောင်းမွန်ဆိုတာတရက်ဖူလိုမျိုးပဲဆိုတာကိုသိလိုက်ရချိန်မှာဘာသာဝင်တွေရဲ့အဆောင်အယောင်ဖြစ်တဲ့ဒီတရက်ဖူကိုဘာကြောင့်မဆောင်ခဲ့တာလဲဆိုတာကိုစဉ်းစားမိသွားပါတယ်တကယ်တော့ဒီတရက်ဖူဟာကျမတို့ဘသူတွေဖြစ်တယ်ဆိုတာကိုပြသလိုက်တာပါ
ရဲတပ်ဖွဲ့ကိုဝင်ရောက်လာတဲ့စစ်တွေကောင်းမွန်ဝတ်ဆင်ခွင့်နဲ့မုတ်ဆိပ်ရှိထားခွင့်ကို2016ခုနှစ်မှာနယူးယောက်ရဲဌာနကခွင့်ပြုခဲ့ပါတယ်။ရွှေပြောင်းချစ်ချနေထိုင်သူတွေပေါ်ထားတဲ့လွဲမားတဲ့အမြင်တွေကိုပြင်ဆင်ပေးလိုတဲ့အတွက်နယူးယောက်အရန်ရဲတပ်ဖွဲ့ဝင်အဖြစ်ဝင်ရောက်ခဲ့ုံသာမကလူမှုအတိုင်းဝိုင်းအတွင်းမှာကြားမခွဲခြားရှုမြင်မှုတွေကိုအဆုံးသတ်နိုင်မှုအတွက်လည်းအခုလိုတာဝန်ထမ်းဆောင်နေတာဖြစ်တယ်လို့ခါးကပြောပါတယ်။
အစီအစဉ်တက်ဆက်ပေးနေတဲ့တူတာဆိုလေအမေရိကန်တခွင်အစီအစဉ်ကိုသတင်းပတ်စင်တိုင်းတောက်ကြနေညပိုင်းမှာအစ်စ်နားဆင်နိုင်ပြီးအခုလိုစနေမနေ့ခေတ်တိုင်းမှာပြန်လည်ထုတ်လွှင့်ချက်ကိုနားဆင်နိုင်ပါတယ်အခုဆက်ပြီးတော့နားဆင်ကြရမယ့်သိပ္ပံနဲ့ဤပညာအစီအစဉ်ကိုတော့ဒေါခင်မျိုးသက်ကအစီအစဉ်တက်ဆက်ထားပါတယ်ရှင
်ဒီကဘတ်တော့အသက်ကိုအန္တရာယ်ပေးတတ်တဲ့ကာဗွန်မုန်နှောက်ဆိုင်ကိုမြန်မာနိုင်ငံရဲ့ဒေသညဉ့်ဉန်းမှုအတွက်တတိထားတိုင်းတာရမယ်ဆင်းရဲနဲ့မှထဲ့သွင်းဖို့အတွက်လိုအပ်နေတယ်ဆိုတော့ကိုပြောပြပေးပါပါမြန်မာနိုင်ငံမှာကြီးလက်ဒေသအတော်များများရှိနေတဲ့အပြင်စိုက်ပျိုးရေးကိုအဓိကလုပ်ကိုင်တဲ့နိုင်ငံဖြစ်တဲ့အတွက်လေထုအရေးအသွေးကရေပူရအားဖြင့်ကောင်းတယ်လို့ပြောနိုင်ပေမဲ့ ဒါဟာနိုင်ငံစီးပွားရေးတိုးတက်အောင်လှုပ်ဆောင်မှုနဲ့အတူစပြီးပြောင်းလဲလာနေပြီလို့ကုလသမဂ္ဂသဘာဝဝန်ကျင်ဆိုင်ရာအဖွဲ့ UNEP ရဲ့2015စက်တင်ဘာဖော်ပြထားပါတယ်လေထုအရေးအသွေးအတွက်မြန်မာနိုင်ငံမှာစံသတ်မှတ်ချက်ကောင်းကောင်းမရှိသေးဘူးလို့လည်းပြောပါတယ်ဒါပေမဲ့2015နှစ်ကုန်ပိုင်းမှာပဲအမျိုးသားပတ်ဝန်းကျင်ဆိုင်ရာအရေးအသွေးသတ်မှတ်ချက်ထွက်ပေါ်လာခဲ့တာဖြစ်ပြီးအဲ့ဒီထဲမှာအသက်ကိုအန္တရာယ်ပေးနိုင်တဲ့ကာဗွန်မိုနောက်ဆိုက်ကိုထည့်ထားတာမတွေ့ရဘူးလို့ American Pilot Group Texas ပြည်နယ်ကတဘာဝဝန်းကျင် Engineer ဒေါ်အေးအေးကြီးကပြောပါတယ်
ဗမာပြည်မှာ2015ခုနှစ်ဒီဇင်ဘာလ29ရက်နေ့ကအမိန့်ကြေညာစာထုတ်လိုက်တယ်။အမျိုးသားသာဝန်ကြီးဆိုင်ရာအရေးတွေးထုတ်လင်းမှုနိုင်ငံချက်များဆိုတာစာမျက်နှာ၈မှာထင်တယ်သူကဒီလိုအရေးတွေးရှိရပါမယ်ဆိုပြီးပြောထားတဲ့ချက်မှာအဲကာဗွန်မိုနောက်ဆိုက်ကမပါဘူး။တခြားပြည်နဲ့နိုက်ထရိုဂျင်အောက်ဆိုက်တို့ဆာဖာဒိုင်အောက်ဆိုက်တို့ပါတယ်။သူကဘာလဲဆက်ပြောထားလဲဆိုအဲ့လိုမပါတဲ့အရာဆိုရင်လည်းကမ္ဘာ့ကျန်းမာရေးအဖွဲ့ဥရောပဆိုင်ရာလေတုအရေးသွေးစားဆန်းကျင်မှုညွှန်းဆိုအသုံးပြုပါလို့ပြောထားတယ်။သို့တော်လည်းအဲ့လိုမပါလိုက်ခြင်းအပြင်စိတ်ထဲမှာအော်ဒါကကာဗွန်မိုနောက်ဆိုက်ကအရေးမကြီးဘူးဆိုပြီးထင်သွားနိုင်ကြအကြောင်းရှိတယ်။ဒါပေမဲ့ကာဗွန်မိုနောက်ဆိုက်ကအရေးမကြီးတာမို့သူကသေးကိုသေးနိုင်တယ
်။ကာဗွန်မိုနောက်ဆိုက်ဟာအယောင်အဆင်းအနက်အရာသာမရှိပါဘူး။ဒါကြောင့်ကာဗွန်မိုနောက်ဆိုက်ဒဏ်ွေပတ်ဝန်းကျင်မှာပြန့်နှံ့နေတာကိုလွယ်လွယ်ကူကူမသိနိုင်ပါဘူး
။သူကိုအများကြီးရှူလိုက်တယ်ဆိုလို့ရှိရင်အနေအများကြီးရှိတယ်။သွေးထဲမှာသူကအောက်ဆီဂျင်သယ်နိုင်တဲ့နော်စွမ်းရည်ရှိတယ်။သူရအောက်ဆီဂျင်သယ်ပြီးတော့နှလုံးတို့အုံနောက်တို့နော်အရေးကြီးတဲ့ခန္ဓာကိုယ်ရဲ့အစိပ်ပိုင်းတွေပို့အောင်မှာ။ဒါပေမဲ့အများကြီးများသွားရင်ကာဗွန်မိုနောက်ဆိုက်များသွားရင်အဲ့ဒီအောက်ဆီဂျင်သွေးထဲမရောက်တော့ဘူး။နည်းသွားတယ်။သူရသယ်ဆောင်နိုင်တဲ့စွမ်းအားနည်းသွားတယ်။အောက်ဆီဂျင်သယ်ဆောင်နိုင်တဲ့စွမ်းအားနည်းသွားတဲ့ခါကျမှသူရဒုက္ခဖြစ်တယ်။နှလုံးရောဂါတွေပဲရှိတယ်လို့ဆိုလို့ရှိရင်ကိုယ်ထဲကမှနှလုံးကလိုအပ်တဲ့အောက်ဆီဂျင်ကိုမရဘူးဖြစ်နေတာသူတို့ဖို့ဟိုမှာဆိုလို့ရှိရင်သူတို့လေ့ကျင့်ခန်းတွေလုပ်မယ်ဒါပေမဲ့တခုအားဆိုင်နေဆိုအောက်ဆီဂျင်ပို့လို့တာဒါပေမဲ့သူတို့နှလုံးကငကိုရဲကမရအောင်မရတဲ့ဖြစ်နေတဲ့ကြားထဲမှာဒီလိုကာဗွန်မိုနောက်ဆိုက်တွေလေထုထဲမှာမြင့်နေတဲ့အချိန်မှာရောက်သွားလို့ရှိရင်သူတို့ဖို့ကဒီမက်ထမအောင်ပြီးစူးပြီးတက်လာတယ်တက်လာတယ်နှလုံးရောဂါဆိုသူတို့ပို့ဆိုးလာတာပေါ့နော်အဲ့လိုဖြစ်သွားပြီးသူတို့အသက်ဆုံးရှုံးနိုင်တယ
်ကာဗွန်မိုနောက်ဆိုက်ကိုထုတ်ပေးနိုင်တဲ့အရင်းမြစ်တွေကိုကြည့်ရအောင်ပါ
ကာဗွန်မိုနောက်ဆိုက်ကဟိုမီးရှို့ရဖြစ်စင်မှညာထွက်တယ်။ပြင်ပမှာကာဗွန်မိုနောက်ဆိုက်ထွက်တဲ့အရင်းမြစ်တွေကဘာလဲဆိုရင်မော်တော်ကားတွေရှိတယ်၊ထရက်ကားတွေရှိတယ်။နောက်ပြီးတော့လည်းရုပ်ကျွင်းလောင်စာတွေလောင်ကျွမ်းစင်တယ်ဆိုလို့ရှိရင်လည်းကာဗွန်မိုနောက်ဆိုက်တွေထွက်တယ်။တဘာဝတန်ငွေကိုအပူစွမ်းအင်အောင်မီးရှို့မယ်။မီးရှို့မယ်ဆိုလို့ရှိရင်ကာဗွန်မိုနောက်ဆိုက်ကစွမ်းအင်ယူနစ်ပေါ့၁ဘီလီယံ BTU ရှိလို့ရှိရင်ပေါင်40ထွက်တယ်။ရင်နန်းတို့တခြားလောင်စာပေါ့နော်အရည်လောင်စာတွေကတော့33လောက်ထွက်တယ်။ကြောင်မီးသွေးဆိုလို့ရှိရင်208ပေါင်ထွက်တယ်။တစ် BTU ဆိုတာပါလဲဆိုရင်တဘာဝတန်ွေကိုသုံးပြီးတော့ရေတဘောင်ကို7ဒီဂရီအခုချိန်မြင့်အောင်လုပ်မယ်ဆိုလိုအပ်တဲ့တဘာဝတန်ွေပမာဏပေါ့။အဲ့ဒါကို BTU လို့ခေါ်တယ်။ဆိုဥပမာတဘာဝတန်ွေဆိုလို့ရှိရင်တစ်ဥပပေမှာသူ့ရဲ့ BTU ဆိုတဲ့အပူစွမ်းအားက1089လောက်ပြန်မြင့်လောက်ရှိတယ်။အဲ့လိုမျိုးဒီလိုလောင်ကျွမ်းမှုတွေဖြစ်စင်နေရကာဗွန်မိုနောက်ဆိုက်တွေထွက်တာပေါ့နော်အဲ့တော့စက်မှုလက်မှုလုပ်ငန်းတွေပူပူလုပ်တာတဲ့မြန်မာအပူစွမ်းအင်လိုတော့လောင်ကျွမ်းမှုဖြစ်လို့ရှိရင်ကာဗွန်မိုနောက်ဆိုက်တွေများလာတာပေါ့နော်ဒါကအပြင်မှာအိမ်ထဲမှာကျတော့ဗာလဲဆိုမှာဆိုလို့ရှိရင်ရင်းနှံစီမိချက်မယ်ဆိုရင်တကယ်လို့ခန်းနေမှမဖွင့်ထားရင်လည်းအဲ့ဒီမှာကာဗွန်မိုနောက်ဆိုက်တွေစုနေတတ်တယ်အိမ်ထဲမှာတုံးတဲ့အပူလေးရဲ့ဆက်ကလေးပဲဆိုလို့အဲ့ကကာဗွန်မိုနောက်ဆိုက်ထွက်တယ
်ကာဗွန်မိုနောက်ဆိုက်ကိုအန္တရာယ်သတိပေးတဲ့ဒဏ်ငွေဖြစ်နေထည့်သွင်းရတဲ့အကြောင်းနောက်တစ်ခုလည်းရှိပါသေးတယ
်။လောင်ကျွမ်းမှုဖြစ်စင်မှာဆိုလို့ရှိရင်လောင်ကျွမ်းလိုက်တာနဲ့ကာဗွန်မိုနောက်ဆိုက်လည်းထွက်တယ်၊နိုက်ထရိုဂျင်အောက်ဆိုက်လည်းထွက်တယ်။ခါလေကြလို့ရှိရင်နိုက်ထရိုဂျင်အောက်ဆိုက်ကိုအထွက်မများအောင်ဆိုရင်ထိန်းချုပ်ရမယ်ဆိုတော့အားထိန်းချုပ်လိုက်တဲ့အခါမှာနိုက်ထရိုဂျင်အောက်ဆိုက်ကနည်းသွားရင်ကာဗွန်မိုနောက်ဆိုက်ကများရတော့သူကတယောက်နဲ့တယောက်ကပြောင်းမြန်အချိုးနဲ့ပတ်သက်နေတယ်အဲ့တနေတဲ့ခါကျတော့ဒီမှာအမေရိကန်ပြည်အောင်စုမှာဆိုရင်တဘာဝတန်ငွေနဲ့တုံးနဲ့ဆက်တီတာပိုင်ကြီးရှိရဲသူတို့ဆိုလို့ရှိရင်နှစ်တိုင်းဆိုရကနေသူ့ရဲ့ဆွမ်းဆောင်မှုကဘလို့နေလဲဆိုပြီးတိုင်းတာချက်တွေလောက်ရတယ်အိဆက်ကြီးရဲ့ညီကိုခေါင်းနိုင်ရထွက်လာတဲ့ဟာဘလို့လဲတိုင်းတာတဲ့ခါဆိုရင်သတ်မှတ်ချက်ကတော့နိုက်ထရိုဂျင်အောက်ဆိုက်ကပဲဘလောက်ကြော်အောင်လို့တိုင်းတာပဲပေါ့နော်ဒါပေမဲ့ကာဗွန်မိုနောက်ဆိုက်လည်းထည့်ပါအောင်ပါဘာလို့ကာဗွန်မိုနောက်ဆိုက်ထည့်မတိုင်းလို့ရှိရင်စိတ်ထမှန်အော်နိုက်ထရိုဂျင်အောက်ဆိုက်ကတော့ကောင်းနေတာမလို့ကျတယ်။ဒါပေမဲ့ကာဗွန်မိုနောက်ဆိုက်ကလည်းတစ်ဖက်ကနေဒီလိုမတိပဲနဲ့မြင့်တက်နေတာလည်းဖြစ်နိုင်တယ်။နိုက်ထရိုဂျင်အောက်ဆိုက်ကကာဗွန်မိုနောက်ဆိုက်ကတစ်ခုတောင်းပြီးတော့မှဒီလောင်ကျွမ်းမှုဖြစ်စဉ်တစ်ခုကြီးပါစလောင်ကျန်းနေတာ။ဘာလို့များဟာကြက်တွေရှိလဲဆိုတော့ညင်ခွင်းကိုတိတိကျကျပြီးနိုင်တယ်။အဲဒါကြောင့်မလို့ဒီလိုတိုင်းရတာပေါ့နော်
။ဇေရုအရေးအသွေးတိုင်းတာရမှာကာဗွန်မိုနောက်ဆိုက်ကို WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကမထည့်ထားပေမဲ့တိုးတက်တဲ့နိုင်ငံတိုင်းမှာထည့်သွင်းထားတာဖြစ်ပါတယ်။လေထုညဉ့်ဉန်းမှုဆိုင်ရာစီမံကုတ်ခဲတဲ့အခါမှာပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့ EAP ကဝန်ကျင်ညဉ့်ဉန်းစီတဲ့ဓာတ်တွေကိုဘလောက်အချိုးအစားပဲပါရမယ်ဆိုပြီးတတ်မှတ်ပေးရတာဖြစ်ပါတယ်။မြန်မာနိုင်ငံမှာကာဗွန်မုန်နောက်ဆိုက်ကိုညဉ့်ဉန်းစီတဲ့အရာဖြစ်နေထည့်သွင်းမတတ်မှတ်ထားတဲ့အတွက်ဟန်နီယေကိုလက်ကမ်းပြီးကြိုးနေတယ်လို့ဖြစ်နေတာပါ။
ဗမာပြည်မှာတတိုင်းပြည်လုံးအတိုင်းအတာနဲ့ဘယ်နေရာမှာ2015ကတတ်မှတ်လိုက်တဲ့အရေးတွေးရတဲ့ဘယ်အရက်ကမြင့်သလားနေသလားလည်းမသိဘူးဆက်ရုံစောက်တော့မယ်ဆိုတော့မှနောက်ခံအရေးတွေးလိုက်တိုင်းတယ်ဆိုပြီးတိုင်းတယ်တိုင်းတာတွေကလည်းကုမ္ပဏီမျိုးမှုဆိုတာတိုင်းတာပဲဒါပေမဲ့ဘယ်စနစ်နဲ့တိုင်းရမယ်ဘယ်လိုအရေးတွေးပါညာဆိုတော့တတ်မှတ်ထားခြင်းမရှိဘူးစိုးရကသတင်းအချက်အလက်ပေါ်အနေနဲ့ထုတ်ပြန်ထားတာလည်းမရှိဘူးသူတို့ဘာမှပေါင်းဝင်ရင်အရေးတွေးထိန်းချုပ်တဲ့ညွှန်ကြားချက်စနစ်နဲ့ရှင်းမှာကာဗွန်မိုနောက်ဆိုက်ရဲ့အရေးတွေကိုထည့်မထားခြင်းအပြင်ဒါကအရေးမကြီးဘူးဆိုပြီးတော့ထင်ရောင်ထင်မှားလည်းဖြစ်သွားနိုင်တယ်ကာဗွန်မိုနောက်ဆိုက်ကိုညဉ့်ဉန်းစီတဲ့အရာတစ်ခုဖြစ်အရေးတွေကိုဘယ်လောက်ပဲရှိရမယ်ဆိုတော့နိုင်ငံပေါင်းစုံသတ်မှတ်ပြီးထားထားတာအဲ့တော့ဗမာပြည်အနေနဲ့လည်းပေါ်ပေါ်ထင်ထင်နဲ့လှုပ်ရှားခြင်းဟာရေရှည်တက်မှတ်ရတဲ့ကာဝယ်ပြီးသားဖြစ်မယ်လူတွေလည်းမမေ့ဘူးနောက်တစ်ချက်ကလည်းလေထုတိုင်းတိုင်းရေးတွေလုပ်တဲ့အခါမှာတဘာတောင်းဝိတဲ့၃နဲ့ဆက်ကိုအဲ့ဒီဆိုင်ရင်းကြီးကလာတော့တိုင်းနေဆိုရင်နိုက်ထရိုဂျင်အောက်ဆိုက်ပဲတိုင်းပြီးတော့ကာဗွန်မိုနောက်ဆိုက်မတိုင်းဘူးဆိုတော့အတိတ်ပဲမရှိဘူးဖြစ်သွားမယ်။အဲ့ဒါကြောင့်ကာဗွန်မိုနောက်ဆိုက်နဲ့ပတ်သက်တဲ့ဆိုင်ရင်းကြီးတွေကိုသိတာထင်ရှားစွာပေါ်ပြပြနေဖြစ်မှာလေ
။သဘာဝဝင်းချင်အင်ဂျင်နီယာဒေါ်အေးအေးချီရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာခန္ဓာကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြပါဦး။
တော်ခင်မျိုးသက်စီစဉ်တည်ဆက်ပေးနေတဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုတောက်ကြနေညမှာအတင်နာဆင်နိုင်ပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့အခုလိုစနေမနက်ခင်းတိုင်းမှာနာဆင်နိုင်ကြပါလိမ့်ရှင်။အခုမနက်ပိုင်းထုတ်လွှင့်ပေးခဲ့တဲ့တနအီစာအစီအစဉ်အစားဆုံးကိုမနက်၈နာရီကနေ9နာရီထိလိုင်းဒိုမီတာ16 kHz 1.835 လိုင်းဒိုမီတာ19 kHz 15133ရလိုင်းဒိုမီတာ41 kHz 9335တို့ကနေပြန်ပြီးတော့နာဆင်နိုင်ကြပါတယ်။အခုညပိုင်းမှာတော့ Frontier မြန်မာအဖွဲ့ကထုတ်လွှင့်ပေးနေတဲ့တို့အတန်အစီအစဉ်နဲ့ဓာတ်ရိုက်လေလံဆွေးနွေးကအစီအစဉ်တွေနားဆင်ကြရဖို့ရှိပါလိမ့်ရှင်။ခုစနေမနက်ခင်းထိတ်တန်းရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုတော့ကိုရဲမင်းထွန်းကပြောပြပေးပါဦးမယ်ရှင
်။ America စစ်တပ်ဟာသူ့ရဲ့ညှဉ်းကြားချက်အောက်မှာအမှားယွင်းကင်းပြီးတိကျတဲ့တိုက်ခိုက်မှုတစ်ခုနဲ့ကမ္ဘာနံပါတ်1အကြံဖက်သမားခတ်ဆန်ဆော်လမနီကိုတုတ်တင်ခဲ့တယ်လို့ American သမ္မတဒေါ်နယ်ထရမ့်ကပြောပါရယ်။ Iran တလိုင်းအဆောင်တပ်ဖွဲ့တမ်းမှုဘူဂျူဆော်လမနီကိုပြစ်မှတ်ထားပြီးဘက်ဂရက်မြို့အမည်မှာတိုက်ခိုက်ခဲ့တဲ့အကြောင်းသမ္မတထရမ့်ကအခုလိုပထမဆုံးအကြိမ်လူသိရှင်ကြားပြောဆိုတာပါ။ခတ်ဆန်ဆော်လမနီကို American ကတုတ်တင်လိုက်လို့ရှေ့လပိုင်းဒေသက American အကျိုးစီးပွားတွေကို Iran ကလက်တုံ့ပြန်လာနိုင်ခြေရှိတဲ့အပြင်ပူကြီးမတဲ့ပြည်ပကတစ်ခုအဆင့်ထိရောက်သွားနိုင်ခြေပေါ်ကမ္ဘာကောင်ဆောင်တွေကစိုးရိမ်နေကြပါတယ်။ Iran ဘက်ကကောင်ဆောင်အယာတိုလာအလီခါမေနီဟာ American တို့ရဲ့တိုက်ခိုက်မှုကြောင့် Iran နိုင်ငံမှာတည်ဆုံခဲ့သူ Iran တော်လှန်ရေးအဆောင်တပ်ဖွဲ့ဗိုလ်ချုပ် Qasem Soleimani ရဲ့နေအိမ်ကိုတွားရောက်ပြီးမိသားစုဝင်တွေကိုနှစ်သိမ့်စကားပြောကြားခဲ့ပါတယ်။မြောက်ကိုရီးယားပေါ်ချမှတ်ထားတဲ့တန်ခတ်အရေးယူမှုတွေရော့ပါတက်တာစီဖို့ရည်ရွယ်တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီမှတရုတ်ရုရှားပူးတွဲတင်သွင်းတဲ့ဆုံးဖြတ်ချက်မှုကြောင့်ဟာမှန်ကန်တဲ့လမ်းကြောင်းနဲ့အချိန်ခံနဲ့ကိုက်ညီတဲ့လုပ်ရက်တစ်ခုဖြစ်တယ်လို့ကုလသမဂ္ဂဆိုင်ရာတရုတ်သားမကြီးဇန်ဂျုံကပြောပါတယ်။မြန်မာနိုင်ငံရဲ့82နှစ်မြောက်လွတ်လပ်ရေးနေ့ဒီကနေ့မနေ့9ရက်နေ့မှာနေပြည်တော်မြို့တော်ခမ်းမရှိမှာနိုင်ငံတော်အလံလေးပြူပွဲအခမ်းအနားကျင်းပဖို့ရှိပါတယ်ခင်ဗျာ။
စနေနေ့မနက်ခင်းထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုရဲမင်းထွန်းပြောပြပေးသွားတာပါရှင်။အခုမနက်အစီအစဉ်ထုတ်လွှင့်ရမှုကကိုညာဝင်းရောက်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့အန်တိုနီဘောလော့ဖြစ်ပါတယ်။ဒီကနေ့ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မယ့်အစီအစဉ်တွေကိုလိုင်းဒိုမီတာ18 kHz 1.683 ရ၊လိုင်းဒိုမီတာ19 kHz 15965၊လိုင်းဒိုမီတာ25 kHz 11965တို့ကနေအသံလွှင့်ပေးသွားမှာဖြစ်ပါတယ်။ VOA ကရုပ်မြင်သံကြားအစီအစဉ်တွေကိုလည်းနေ့စဉ်ည9နာရီတိုင်းမှာ Intercept 17နဲ့173တို့ကနေဖန်ယူနိုင်နိုင်ပါတယ်သောရရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင
်
This program has come to you from the Voice of America, Washington.